Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA အမေရိကန်ဆန်ကနေ2022ခုနှစ်ဒီဇင်ဘာလ20ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ညပိုင်းစီစဉ်တွေကိုတော့ဖိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မူဖြင့်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဒေါ်ဆန်းစုကြည်ပေါ်တင်ထားတဲ့အမှုတချို့အစီအမြတ်ချမှတ်ရေးရွှေဆန်းလိုက်ပါတယ်။ဂျပန်ဆိုရအနေနဲ့မြန်မာစစ်တပ်ကိုတင်နန်းပေးနေတာလေရပ်တန့်ဖို့လူခွင့်ရေးအဖွဲ့ကတောင်းဆိုပါတယ်။အချိန်မြင့်ဖြစ်ပေါ်လာနေတဲ့ Omicron COVID မျိုးကွဲကြောင့်ခီးသွွာလာခွင့်ပိတ်ပင်မှုတွေရှိနေပါပြီ။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့ထိတိုက်ရောက်သတင်းတွေကိုတော့ဦးတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူကရင်ပြည်နယ်ထဲမှာတော့စစ်တပ်နဲ့ KNL PDF ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်မြောက်ရီခရိုင်ကနေထိုင်းနိုင်ငံဘက်ကျန်းကိုထွက်ပြေးခိုလုံနေသူစစ်ပြေးဒုက္ခတွေထောင်ထဲချီပြီးရှိနေပြီဖြစ်ပါတယ်
ဒီဘကန်းကိုပူးနေတယ်ပူးလာတဲ့ဖြေပေးချောင်းအောင်ကတော့အခုဆိုလို့ရှိရင်9000ကျော်လောက်ရှိတာအီထိုင်းဘက်ကဘက်ကိုပူးလာတာကမဲတောင်ကန်စာတင်ချောင်းထဲမှာက4000ကျော်လောက်ရှိတယ်လို့ဒီလိုသိရပါတယ်ကျန်ပြရတယ်အဲ့ဒါတော့
စစ်ပြေးဒုက္ခတွေကိုကူညီပေးနေသူဦးမိုးကျော်ပါရှင်ဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်နောက်ချင်းပြည်နယ်မင်းတပ်မြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF တပ်ဖွဲ့တို့ကြားမှာစစ်ရေးကအတော်လေးတင်းမာနေပါတယ်စကိုင်းတိုင်းကဏီမြို့နယ်ထဲမှာတော့ချင်းနှင်းမြစ်တွေမှာကင်းလက်နေတဲ့စစ်ရင်ကြီးမော်ကားနေပြီးတော့ရွာတွေဘက်ကိုလက်နက်ကြီးနဲ့လှမ်းပြီးတော့ပြစ်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မုံကိုဖောင်းဆိုင်ဘက်မှာတော့စစ်ကောင်စီတပ်နဲ့ကိုကက်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ MNDA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးတမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင်။
နိုင်ငံတော်အတမင်ကပုတ်ကုံတောင်ဆန်းစုကြည်ပေါ်ဆွဆွဲထားတဲ့အမှုတွေကပုတ်ကုံတွင်းကုံဥပဒေပုံမှန်နဲ့ဆက်သွယ်ရေးဥပဒေပုံမှန်အမှုနှစ်ခုကိုဒီကနေ့အမိန့်မချပဲဒီဇင်ဘာလ29ရက်နေ့ကိုရှေ့ဆန်းလိုက်ပါတယ်။နေပြည်တော်အထူးတရားရုံးကဒီအမှုနှစ်ခုအတွက်ဒီနေ့ဒီဇင်ဘာလ20ရက်နေ့မှာအမိန့်ချဖို့အရင်ကသတ်မှတ်ထားခဲ့ပေမဲ့ရှေ့ဆန်းလိုက်တာဖြစ်ပါတယ်။တရားသူကြီးဘက်ကဘာအကြောင်းပြကြမှာမပေးပဲလာမဲ့တရင်ဘက်ကိုရှေ့ဆန်းလိုက်တာဖြစ်တယ်လို့စုံစမ်းသိရပါတယ်။ဒီကနေ့အမိန့်မချခဲ့တဲ့အမှုနှစ်ခုဟာအာနာတိတ်နဲ့ဖေဖော်ဝါရီလ1ရက်ကဒေါ်ဆန်းစုကြည်နေထိုင်ခဲ့တဲ့မြန်နန်းဘုံသာလမ်းနေအိမ်ကိုဝင်ရောက်ရှာဖွေရမှာစကားပြောဆက်ဆယ်လုံးနဲ့ကျိုးမဲ့ဆက်သွယ်ရေးကိုကြားပြပိတ်နိုင်တဲ့ဂျာမာတလုံးတွေးလို့ဆိုပြီးတော့ပုတ်ကုံတွင်းကုံဥပဒေနဲ့စတင်ဆွဲဆိုထားတာဖြစ်ပါတယ်။အဲဒီစကားပြောဆက်တွေလောက်ဝပိုင်ဆိုင်တာဟာဆက်သွယ်ဥပဒေပုံမှန်ချိုးဖောက်တာဖြစ်တယ်ဆိုပြီးမလာမှာဆက်သွယ်ရေးပုံမှန်တက်ပြီးတော့တရားစွဲထားတာဖြစ်ပါတယ်။ပုတ်ကုံတွင်းကုံဥပဒေအရပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်တယ်ဆိုရင်တော့ထောင်ဒဏ်3နှစ်ဒါမှမဟုတ်ရင်ငွေဒဏ်ချမှတ်ခံရနိုင်ပြီးဆက်သွယ်ရေးဥပဒေပုံမှန်အရဆိုရင်ထောင်ဒဏ်1နှစ်ဒါမှမဟုတ်ငွေဒဏ်ချမှတ်ခံရနိုင်ပါတယ်။ဒေါ်ဆန်းစုကြည်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုပ်တယ်ဆိုတဲ့အမှုအတွေ့ထောင်ဒဏ်1နှစ်တဘာဝပေးရတဲ့ဆန်ရဥပဒေချိုးဖောက်မှုအတွက်ထောင်ဒဏ်1နှစ်စီချမှတ်ခဲ့ပြီးစစ်ကောင်စီအကြီးအကဲကပြစ်ဒဏ်1နှစ်လူငယ်ဆက်သာဝင်ပေးခဲ့ပါတယ်။ဒီကနေ့နေပြည်တော်အထူးတရားရုံးမှာပြုလုပ်ခဲ့တဲ့ကြားနာပွဲမှာဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့နောက်ထပ်အမှုတစ်ခုဖြစ်တဲ့တဘာဝဘေးစီမံဥပဒေပုံမှန်အမှုအတွက်ဒေါက်တာဇော်မြင့်မောင်ကိုလူကိုယ်တိုင်တက်တဲ့ထွက်ဆိုခွင့်ပြုမပြုဆိုတဲ့ကိစ္စကြားနာခဲ့ပါတယ်။ဒေါက်တာဇော်မြင့်မောင်အနေနဲ့ဗီဒီယိုကွန်ဖရင့်ဆင်းနဲ့ဒီဇင်ဘာလ29ရက်နေ့မှာတက်တဲ့ထွက်ဆိုရမယ်လို့တရားသူကြီးကဆုံးဖြတ်ခဲ့တယ်လို့စုံစမ်းသိရပါတယ်။ဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းတဲ့ဘက်ကတော့သူနဲ့တက်တဲ့ထွက်ရမယ်အမှုအကြောင်းသေသေးချာချာဆွေးနွေးခွင့်ရဖို့လိုလားတဲ့အတွက်လူကိုယ်တိုင်တရားရုံးကိုလာရောက်ထွက်ဆိုဖို့တင်ပြတောင်းဆိုထားကြတာဖြစ်ပါတယ်။မန္တလေးထောင်ပါဖမ်းဆီးခံရတဲ့ဒေါက်တာဇော်မြင့်မောင်ကိုယ်တိုင်ကလည်းနေပြည်တော်ကိုယ်တိုင်လာရောက်ထွက်ဆိုဖို့ဆန္ဒပြုခဲ့ပေမဲ့ထောင်အာဏာပိုင်တွေဘက်ကခီးသွောက်ခွင့်မပေးတာမို့တရားရုံးဘက်ကတက်တဲ့ထွက်ဆိုခွင့်နဲ့ပတ်သက်လို့အခုလိုဆုံးဖြတ်ခဲ့တယ်လို့သိရပါတယ်။ဒီနေ့ရုံးထုတ်ချိန်မှာလည်းဒေါက်ဆန်းစုကြည်ကိုထောင်ဝန်းဆောင်နဲ့ရုံးထုတ်ခဲ့တယ်လို့စုံစမ်းသိရပါတယ်ခင်ဗျာ။
မြန်မာတပ်မတော်သားတွေဂျပန်ကာကွယ်စစ်ကြောင်းမှာလာရောက်ပညာသင်တာကိုဂျပန်ဆွေကချက်ချင်းရလိုက်တယ်လို့လူခွင့်ရေးစောက်ကြည့်ရေးအဖွဲ့ Human Rights Watch HRW ကတိုက်တွန်းလိုက်ပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတဦးရဲ့အပြောအရမြန်မာတပ်မတော်သား၈၀၀ဟာဂျပန်အမျိုးသားကာကွယ်ရေးစစ်ကြောင်းမှာဒီဇင်ဘာလ10ရက်နေ့ထိရှိနေတယ်လို့ HRW ကဆိုပါတယ်။မြန်မာစစ်သားတွေလာရောက်စစ်ပညာသင်ရမှာတိုက်ခိုက်ရေးနဲ့စစ်လက်နက်ပစ္စည်းပညာတွေလည်းပါဝင်တယ်လို့တရင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လူသားမျိုးနွယ်တရားလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုမြန်မာစစ်တပ်ကမြန်မာပြည်သူတွေပေါ်ကျူးလွန်နေချိန်မှာဂျပန်ဆွေကမြန်မာစစ်သားတွေကိုပညာသင်လက်ကျင့်ပေးနေတာ မတွေ့တတ်အောင်ပါပဲလို့အိချာဒပလူရဲ့အာရှဒေသဆိုင်ရာတာဝန်ရှိသူတက်ပေကဆိုင်ကပြောကြပါတယ်။2005ခုနှစ်ကလေးကမြန်မာစစ်သားတွေကိုလက်ခံပညာသင်ပေးခဲ့တယ်လို့ဂျပန်ကာဝေးဝန်ကြီးဌာနမဆာဟီရိုကာဝါဆာကီကအေဗီလာ14ရက်နေ့မှာလုပ်ခဲ့တဲ့နိုင်ငံသားရေးရာကော်မတီမှာပြောကြားခဲ့တာပါ။ ဖေဗရူလာတရနေ့အာနာသိမ်းပြီးကလေးကမြန်မာစစ်တပ်ဟာလူပေါင်း1000တောင်ကျော်ကိုတတ်ခဲ့ပြီးတပေါင်းကျော်ကိုဖမ်းဆီးခဲ့ပါတယ်လို့နိုင်ငံရေးကျင်းသားများကူညီထောက်ပံ့ရေးဖွဲ့ကဆိုပါတယ်။ဂျပန်ဆွေးကလူသားချင်းစာနာထောက်ထားမှုမဟုတ်တဲ့အကူအညီအသစ်တွေကိုရပ်ဆိုင်းခဲ့ပါတယ်။ဂျပန်လွှတ်တော်ကလည်းအာနာသိမ်းတာကိုရှုတ်ချခဲ့ပြီးဒီမိုကရေစီပြန်လည်ဖော်ဆောင်ဖို့လည်းတောင်းဆိုခဲ့
ခဲ့တဲ့နေရင်ဆိုင်နေရတဲ့ဗြိတိရှ်အစိုးရအဖွဲ့အတွင်းလောက်ခတ်မှုတွေဖြစ်သွားခဲ့ပြီးတဲ့နောက်ဗြိတိန်ကိုစားဗြိတိကိစ္စတွေကိုဥဆောင်ဆွေးနွေးဖို့နိုင်ငံသားရေးဝန်ကြီးကိုဝန်ကြီးချုပ်ဘော်ရီဂျွန်ဆန်ကတင်းနှင်းနေနေမှာခန့်တာဝန်ပေးလိုက်ပါတယ်ခဲ့ခဲရှုပ်ထွေးလာတဲ့မြောက်ပိုင်းအိုင်ယာလန်နဲ့ EU ကြကစစရေကစာပါင်အနပြင်ကြာစနမှုကိုနင်ကြားရေးဝန်ကြီးလစ်ထရပ်စကဥဆောင်ဆွေးနွေးသွားမယ်လို့ဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်အတွက်ယုံကြည်ရတဲ့မဟာမိတ်တဦးလည်းဖြစ်ဘရစ်စ်ကိစ္စတွေကိုဥဆောင်ဆွေးနွေးနေသူလည်းဖြစ်တဲ့ဒေးဗစ်ဖရော့စ်ကရာထူးကနှုတ်ထွက်ကြောင်းစာကိုစနေနေ့နောက်မှကဝန်ကြီးချုပ်ထံပေးရခဲ့တာ
ကျွန်တော်ဆွေးနွေးဖို့ခန့်အပ်တာဝန်ပေးလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ့ဥပီခရောင်းမျိုးကွဲဗိုင်းရပ်စ်ကူးစက်တာတက်လာတဲ့အတွက်ခီးသွားလာခွင့်နေပေးလိုက်ပြီးဥရောပနိုင်ငံတချို့ရှိဆေးရုံတွေကလူနာတွေကိုလက်ခံဖို့ပြင်ဆင်နေကြပါတယ်။UK နော်ဝေးနဲ့ဒိန်းမတ်နိုင်ငံကခီးသည်တွေဝင်ဝင်ကိုအင်ဒိုနီးရှားနိုင်ငံကပိတ်ပင်လိုက်ပါတယ်။ဒီကြတဲ့ပတ်ကပထမဆုံးဥပ အလားတူပဲအမေရိကန်ကနေဒါနဲ့အခြားတိုင်းပြည်ရှိပြည်ကိုရွှေကခီးသွားလာတွင်ပြေးလိုက်ပါတယ်အစိုးရအဖွဲ့မှာမဲပေးဆုံးဖြတ်ခဲ့ပြီးတဲ့နောက်ရွှေဝင်ကြီးရောနက်တလီဘနက်ရဲ့ယုံကခုလိုကြေညာလိုက်တာပါအဒီတိုင်းပြည်တွေကပြန်လာတဲ့သူတွေကလည်းကွာရန်တင်းဝင်ကြရမယ်လို့တတ်မှတ်လိုက်ပါတယ်ကမ္ဘာတော်မှာအူမီခရွန်ကထိန်းနိုင်သိမ်းရပြန်နိုင်တယ်လို့အမေရိကန်သမ္မတရဲ့ဆေးဘက်ဆိုင် ကာဝယ်သေးမထိုးကြတဲ့သူတွေအတော့ကိုများနေတာပဲဖြစ်ပါတယ်လို့ဒေါက်တာဖောက်ချီကပြောပါတယ်။ဂျာမနီနိုင်ငံအနောက်မြောက်ပိုင်းဒေသမှာတော့ကိုဗစ်ကာဝယ်ဆေးထိုးနှုန်းမြင့်မားပြီးကူးစက်မှုနှုန်းကနည်းတဲ့အတွက်အကောင်းမြင်ထားတယ်လို့ခရစ်စမတ်နေ့တည်းကကာလတွေကြောင့်အသေးစားလူနာကားတွေမှာလူနာလက်ခံနိုင်ဖို့အတွက်လည်းပြင်ဆင်ထားတယ်လို့ ICU အကြီးကဲ
အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ10:00အထိပိုင်းထိုမီတာ19kHz 15.5ဒုညပိုင်းထိုမီတာ25kHz 11.8ဒုညပိုင်းထိုမီတာ31kHz 93.9ရုပ်ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်မီတာ190kHz 15.5ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြည့်ညာပေးနေတာပါခင်ဗျာ။အာကာသနဲ့ခီးသွားခဲ့တဲ့ဂျပန်ဖက်ရှင်လုပ်ငန်းရှင်ဘီလီယနာတထေးကြီးယူဆာကုမာအီဇာဝါနဲ့သူ့ရဲ့ထုတ်လုပ်ရေးမှုရာဇိုဟီရာနိုတို့ရုရှားအာကာသရေးမှုအလက်ဇန်ဒရာမစ်စကူမစ်မစ်စာကင်းနဲ့အတူဒီကနေ့တနင်္လာနေ့ကမ္ဘာမြေကြီးကိုပြန်လည်ရောက်ရှိလာကြပါတယ်။စနစ်ကျော်အတွင်ပထမဆုံးကိုယ Russia, so you Agata in a Pianle Center Lagajara Pipare, Dikizin, Di Agata Kizin, Jango Yoshin Yakubule, Patient Teji, Yusaku, Maizawane, Tolo Yemu, Yuzo Hiranuru, Sizin Gajabare, Senia Jakizin, and Dwe, at the Lizard Chowney at the Teji, Maizawaga.
都也透露一幕对多拉当时社交比给的路，一比的嘛，跑偏他吧，怎么样？我们那边的亚细亚，杭州有个杜马湖林白山亚，苏格最近的路，卢木工业嘛，也给的苏拉不好点交。第二个，我们那边叫Dennis曼班学个，表家来办的。这里我们那边的亚细亚，亚杜个哪有他比偏办的？这种家伙杜马湖林白山亚，苏格给的苏拉个，都你呢，别动个嘛，没一个不得交。 နေကထုံးလွှင့်ခဲ့တဲ့စင်ကာပူအခြေစိုက်တရုတ်ဘာသာစကားနဲ့ဖြန့်ချီတဲ့လျန်ကျောင်းပေါင်သတင်းစာနဲ့လှုပ်ထားတဲ့ဗီဒီယိုအင်တာဗျူးမှာအခုလိုပြောကြားခဲ့တာပါ။တရုတ်နိုင်ငံချိတ်စိုက်ဝေဘိုလူမှုကွန်ရက်ပေါ်မှာရေးသားခဲ့တာဟာပုံကိုရေးကိစ္စဖြစ်ပြီးအဲ့ဒီကာလအတွင်းသူမအနေနဲ့လွတ်လွတ်လပ်လပ်သွားလာလှုပ်ရှားလို့ရနေကြောင်းပန်ချိုင်းရွှေကအင်တာဗျူးမှာပြောထားပါလေ။ဖန်ရွှေဟာတရုတ်နိုင်ငံကိုကိုယ်စားပြုပြီးအိုလံပစ်မှာတင်းနစ်ဝင်ရောက်ရှင်ပြိုင်ခဲ့ဘူးသလိုဝင်းဘယ်တန်နဲ့ပြင်သစ် Open Tennis ပြိုင်ပွဲတွေမှာလည်းဆုရောက်ခဲ့ဘူးပါလေ။တရုတ်နိုင်ငံဒုတိယဝန်ကြီးချုပ်ဂျန်ကောင်းလီကအာဓမလိန်ဆက်ဆံခိုင်းခဲ့ကြောင်းနောက်ပိုင်းမှာတွဲလိုက်ခွာလိုက်သဘောတူဆက်ဆံရေးဖြစ်လာခဲ့ကြောင်းနိုဝင်ဘာလ၂ရက်နေ့လူမှုကွန်ရက်ပေါ်မှာဖန်ရွှေကရေးသားခဲ့တာပါ။အဲ့ဒီရေးသားချက်ကတရုတ်လူမှုကွန်ရက်ပေါ်ကနေချက်ချင်းပျောက်သွားခဲ့တယ်လို့သူမကလည်းကာလအတန်ကြာလူမြင့်ကွင်းကပျောက်သွားခဲ့ပြီးပါလုံခဲ့တဲ့ရက်ပိုင်းတွင်လူမြင့်ကွင်းမှာပြန်ပေါ်လာခဲ့တာဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံကိုတိုက်ခတ်ခဲ့တဲ့အင်အားပြင် Rise တိုက်ဖုန်းမုန်တိုင်းကြောင့်သေဆုံးသူအနည်းဆုံး300ကျော်ရှိနေပြီး50ကျော်ပျောက်ဆုံးနေဆဲဖြစ်တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံမင်ဒါနာဝိုဗီဆာယာကျွန်းစုတွေနဲ့ကမ္ဘာလက်ခီးသားတွေလာရောက်လေ့ရှိကြတဲ့စီယာဂေါကျွန်းစုတွေမှာမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုများခဲ့ပါတယ်။ဖိလစ်ပိုင်မှာလူ 1.8 တန်းလောက်မုန်တိုင်းဒဏ်ခံခဲ့ရတယ်လို့မြို့သားသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်။ကန်ယူရန်ဒေတာမုန်တိုင်းဒဏ်ခံခဲ့ရတဲ့အစိုးရရုံးဌာနအဆောက်အုံတွေမှာလည်းလျှက်စစ်မီးနဲ့ဆက်သွယ်ရေးလိုင်းတွေပြတ်တောက်နေပါတယ်။တိုင်ဖုန်းမုန်တိုင်းရိုင်ဟာပြီးခဲ့တဲ့ကြာသပတေးနေ့ကကုန်းတွင်းပိုင်းကိုမုန်ရောက်ခင်အချိန်အထိတနာယီကိုမိုင်120မိုင်လုံးနဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေမုန်တိုင်းနဲ့ခံခဲ့တဲ့နေရာတွေကိုတွားရောက်ပြီးပျက်စီးမှုအတိုင်းအတာတွေကိုစစ်ဆေးကြည့်ရှုခဲ့ပါတယ်။အခုလက်ရှိဒီအင်အားပြင် Rise တိုင်ဖုန်းမုန်တိုင်းဟာဗီယက်နမ်နိုင်ငံကိုဥတီဝင်ရောက်တိုက်ခတ်နေပြီဖြစ်ပါတယ်ခင်ဗျာ။
မလေးရှားနိုင်ငံရဲ့အချို့နေရာတွေမှာနှစ်များစွာအတွင်းအဆိုးပွားဆုံးရေလွှမ်းမှုခဲ့တာကြောင့်လူပေါင်း 9,000 ကျော်ဟာအိုးအိမ်ဆွတ်ထွက်ပြေးခဲ့ကြပြီးအနည်းဆုံးလူ9ယောက်သေဆုံးခဲ့တယ်လို့တာဝန်ရှိလူတွေကတင်းနယ်လာနေကပြောကြပါဗျ။စနေတနေ့တင်းငွေတွေမှာမိုးကြီးခဲ့တာကြောင့်မြေအကြီးကပ်ပြီးမြို့တွေနဲ့ရွာတွေကိုရေလွှမ်းခဲ့တာပါ။ကားလမ်းတွေပြတ်တောက်သွားပြီးကားတွေဟာလည်းလမ်းပေါ်မှာနာရီများစွာတောင်တင်နေခဲ့ကြပါတယ်။အထူးကိစ္စဒေတာကပဟန်းဖြစ်ပြီးလူ 3,200 ကျော်ထွက်ပြေးခဲ့ကြရတာပါ။အချမ်းသာဆုံးနဲ့လူရင်များဆုံးစီလန်ဂေါပြည်နယ်မှာတော့ကွာလာလမ်ပူမြို့တော်ဝင်းကျင်ကိုလည်းဆူဆူဝါဝါအသက်ရောက်ခံခဲ့ရပါတယ်။လူ9ယောက်သေဆုံးခဲ့တယ်လို့ကယ်ဆယ်ရေးဌာနတာဝန်ရှိလူတယောက်ကပြောကြား Star Citizen စာကဆိုပါတယ်။တလားစာမိုးအကျင်ကိုတရထက်ရွာသွားခဲ့တယ်လို့ဝန်ကြီးချုပ် Ismail Sabri Yakob ကလည်းပြောကြားပါတယ
်။ဒီဇင်ဘာလ20ရက်နေ့တနင်္လာနေ့ရက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။ကရင်ပြည်နယ်မြောက်ဝတီခရိုင်နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်ဖွဲ့ KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တို့ကြားနှစ်ဖက်တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခဒေသတွေဟာထိုင်းနိုင်ငံဘက်ကိုခိုးလုံလာသူ 9,000 ကျော်ရှိသွားပြီဖြစ်ပါတယ်။ဒီကနေ့ဒီဇင်ဘာလ20ရက်နေ့မှာတော့ညနေပိုင်းအထိနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေသိမ့်မရှိဘူးလို့ပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြဝတီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNLA နဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေပါတဲ့ပူးပေါင်းတပ်ဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေမှာလက်နက်ကြီးကြီးစံတွေတက်ရောက်တာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရပါတယ်။ဒီကနေ့ဒီဇင်ဘာလ20ရက်နေ့မှာတော့ထိုင်းနိုင်ငံဘက်ကခိုးလုံထွက်ပြေးလာတဲ့စစ်ပြေးဒုက္ခသည်9,000ကျော်သွားပြီဆိုပြီးဒုက္ခသည်အရေးအကူအညီပေးနေတဲ့အလုသမားရေးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ်
။စစ်ပြေးရှောင်ပြည်သူတွေကလို့ရှိရင်အခုလက်ရှိမှာလို့ရှိရင်မဲတောင်ကစာတင်ကြောင်းထဲမှာက4,000ကျော်လောက်ရှိတယ်လို့ကျွန်တော်သိရပါတယ်။အကြံများတယ်အဲ့ဒါကိုတော့ဒီသာတန်းမှာရှိတဲ့အဖွဲ့ကြီးကစားတဲ့ရခိုင်တောင်ရောက်တူတန်းတာလေးရှိပါလေဗျ။နောက်တစ်ခုနောက်တစ်နေရာကျတော့မက်ကူကင်းလို့ခေါ်တဲ့ဘက်မှာလည်းအဲ့လိုပဲအခုကတဖွဲ့ဖွဲ့ရောက်လာတော့ကိန်းကလေးရေတွေကတော့ဒီရကအားတော့ထက်တိုးလာဖို့ရှိတယ်။လောလောဆယ်အခုကျွန်တော်ညီမမှာရှိနေအတွေ့အကြုံတော်တော်ရှိတယ်လို့ပြောပါတယ်။အားလုံးဆိုတော့ပြောမယ်ဆိုရင်ဒီကန်းကိုကူးနေတယ်ကူးလာတယ်ဒီရှင်ပင်းချောင်းကတော့အခုဆိုလို့ရှိရင် 9,000 ကျော်တော့ဖြည်လာပြီထိုင်းပက္ကံဘက်ကိုကူးလာတာ
က KNU ထိတ်ချုပ်ထားတဲ့မြောက်ဒီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေနှစ်ဖက်တိုက်ပွဲဖြစ်နေတာ5ရက်ရှိသွားပြီဖြစ်ပါတယ်။6ရက်မြောက်နေ့ဖြစ်တဲ့ဒီကနေ့တနင်္လာနေ့မှာတော့ညနေပိုင်းအထိတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်တာမရှိဘူးဆိုပြီးပူးပေါင်းတပ်ဖွဲ့ဝင်တို့ကပြောပြပါဗျာ
။ဒီအဲ့လိုတော့မရှိသေးဘူးဒီနေ့မှာ။ဒါပေမဲ့မနက် ကိုးနိုင်ွယ်လောက်ကတော့လက်နက်ကြီးနဲ့တုံးရတော့ကြတယ်မှာအဲ့ဒါကအစလုံးကကြတော့မေဝါးဖီးရတယ်ဇလုံးက၄၀ကျော်ရက်ွက်တုံးနေဟောဟွာ၄၀ကျော်ကော့တော့ကော့တာဝါးသေးတယ်ဇလုံးကြတယ်ဒီလက်နက်ကြီးထားရအမြောက်ကောင်းဝင်ခဏရညာတို့ဟွာ5ကီလိုလောက်တယ်လို့ရတယ်ဒရုန်းနဲ့နှက်စီနဲ့ပတ်ပြတယ်သူတို့ဘက်ကလက်နက်ကြီးဟွာ1
ဒီစမနာစကိုရဲ့နေ့တနင်္ဂနွေနေ့ကတော့ကရင်ပြည်နယ်မြောက်ဝတီခရိုင်၄ကီကော်နဲ့မေထော်တလေးကြားကမြစ်တာ၄မြိုင်ဖျားကုန်းဘက်မှာတိုက်ပွဲရပြင်းထန်နေပြီးစစ်ကောင်စီဘက်ကအကြဆုံးများပြီးလက်နက်တွေရရှိခဲ့တယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေကဆိုပါတယ်အဲ့တော့တွေ့ကောင်ကြီးရဲ့မှာ၅၀ဝန်းကျင်လောက်ရှိနေတယ်ဘာလို့လဲဆိုတော့လက်နက်တင်တာတော့ဗကနဲ့နှစ်ပြီးလောက်တင်တာဆိုတော့
အဲ့ဒါဆိုအဓိကတော့ဒီဟိုနေမီကျွမ်းကျင်မှုဟာနေမီကျွမ်းကျင်မှုဝိုင်းမှာတော့တော်တော်များများအဲ့ဒါကြောင့်ပဲဖြစ်တာပေါ့ဒီဘက်ကဟိုပီဒီယာလေးတွေပါတယ်ဆိုနေပီဒီယာလေးတွေကနောက်ကဒီဘက်ကအေးဟိုတွေကတကယ်ဟိုပီဒီယာလေးကျင်ထားတဲ့ဟိုအဖြစ်တာလေးတွေလေးကျင်တာပြေးပါတယ်လူတွေအဲ့လိုရှေ့တန်းရောက်နေတာဆိုတော့အဲ့ဒါကြောင့်မလို့လေဒီဘက်အကြောင်းများလို့ယူသလိုရပါတယ်
အဲ့လိုစနိုက်ပါတို့ဒီကွန်မန်ဒိုဂျမ်ဘတ်တို့လိုပုံမှန်မျိုးရှိတော့မှနေရတာကြတော့ဒီအေးဟိုဘက်ကပြေချထွေးနိုင်လူတွေပေါ့မနေ့ကမိတ္တာ၄မြိုင်ဘက်မှာနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေတေဆုံးမှုများနေတယ်ဆိုတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးမနေ့ကတိုက်ပွဲမှာတိုင်းရင်းသားလက်နက်ကိုင်တွေကတဦးတေဆုံးပြီးထိခိုက်ဒဏ်ရာရသူတွေ
တိုက်ပွဲအတွင်းပြည်ထောင်ပူပေါင်းအဖွဲ့ကလူငယ်နှစ်ဦးသေဆုံးခဲ့တယ်ဆိုပြီးပူပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။ကရင်ပြည်နယ်မြဝတီခရိုင်နယ်က PNU တပ်မ6ထိန်းချုပ်ထားတဲ့လက်ကေကော်မြို့တည်ထဲကိုစစ်ကောင်စီဘက်ကဝင်ရောက်ပြီးလွှတ်တော်အမတ်နှစ်ဦးနဲ့စစ်ကောင်စီပေါ်ဆန့်ကျင်နေသူတချို့ကိုဖမ်းဆီးခဲ့ပြီးဒီဇင်ဘာလ15ရက်နေ့မှာနှစ်ဖက်တိုက်ပွဲတွေစတင်ဖြစ်လာခဲ့ပါတယ်။တခြား KNU ထိန်းချုပ်ရာတပ်မဟာတွေမှာလည်း KNU ထိန်းချုပ်ရာနေရာကိုစစ်ကောင်စီတပ်တွေနေနေကျူးကျော်ဝင်ရောက်လာရင်ပြစ်မိတ်ပေးထားတယ်ဆိုပြီးတချို့တပ်မဟာတွေရဲ့စစ်ဖက်အကြီးအကဲတွေကပြောပါတယ်။အခုတပ်မ6အပြင် KNU ရဲ့တပ်မဟာ1နဲ့တပ်မ5ဘက်မှာလည်းနေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့ KNU ကဒီကနေ့ဒီဇင်ဘာလ20ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ရမှာစစ်တပ်ဘက်ကတပ်အင်အားအလွန်ကျွံသုံးတိုက်ခိုက်နေတယ်လို့လည်းပြောထားပါတယ်။ KNU နယ်မြေထဲမှာခိတ္တလာရောက်တိမ်းရှောင်နေသူတွေကိုစစ်တပ်ကအတင်းအဓမ္မဖမ်းဆီးခေါ်ဆောင်တာ KNU တပ်ဖွဲ့ဝင်တွေကိုအင်အားသုံးဖိအားပေးပြီးအကြမ်းဖက်တိုက်ခိုက်လာတဲ့အတွက် KNU အနေနဲ့ခုခံကာကွယ်တဲ့အခြေအနေကနေတိုက်ပွဲတွေဖြစ်လာတာလို့လည်းပြောထားပါတယ်။လေးကေကော်ဘက်ကိုစစ်တပ်ကလေးချောင်းကနေတိုက်ခိုက်လာနိုင်တဲ့အတွက်လည်းကုလသမဂ္ဂကလေကြောင်းပြန်တမ်းမှုကင်းမဲ့ဆုံးဖြစ်သတ်မှတ်ပေးဖို့တောင်းဆိုထားပါတယ်။အနာဂတ်နိုင်ငံရေးမှာစစ်တပ်ပါဝင်ဆော့ဖတ်မှုမလုပ်ဖို့ဂရုပေးဖို့ကိုလည်းတောင်းဆိုထားပြီးအဲ့ဒီဂရုပေးလှုပ်ဆောင်တာနဲ့ Federal Democracy နဲ့ပြည်ထောင်စုကိုထူထောင်မှသာပြည်တွင်းစစ်ချုပ်ငိမ့်မယ်လို့လည်း KNU ကပြောထားပါတယ်ရှင်။
ကရင်ပြည်နယ်မြဝတီခရိုင်နယ်ကနှစ်ဖက်တိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေမအေးအေးမှပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စီရီးတင်မာနေတဲ့ချင်းပြည်နယ်မင်းတပ်မျိုးဘက်ကအခြေအနေကိုလည်းတစ်ဆက်တည်းတင်ပြပေးကြပါမယ်။စီရီးတင်မာနေတဲ့ချင်းပြည်နယ်မင်းတပ်မျိုးနယ်ထဲမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF တပ်ဖွဲ့တို့ကြားဒီဇင်ဘာလ19ရက်နေ့တနင်္ဂနွေနေ့ကနှစ်နေရာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDF အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာစစ်ဘေးမှာတိမ်းရှောင်နေကြရပါတယ်။မင်းတပ်မြို့နယ်ထဲမှာစစ်ဆေးမှုတွေနဲ့ရိတ်ခါပို့ဆောင်တဲ့လမ်းကြောင်းတွေကိုပိတ်ပင်မှုတွေရှိနေတယ်လို့စစ်ဘေးဒုက္ခသည်ကိုအကူအညီပေးနေသူတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညူပြောပြပေးပါရှင်။
ချင်းပြည်နယ်မင်းတပ်မြို့နယ်မှာတနင်္ဂနွေနေ့ညနေပိုင်းကစစ်တပ်နဲ့ချင်းကာကွယ်ရေး CDF အကြားမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နေရာနှစ်ခုမှာတိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်လို့မင်းတပ် CDF ပြည်ညာရေးတာဝန်ခံ Slime ရောမန်ကအခုလိုပြောပါတယ်
။မနေ့ကတိုက်ပွဲဖြစ်တယ်ဆက်နေရမှာပေါ့ဒီချင်းဝင်းရွာနဲ့လာပန်းရွာမှာတိုက်ပွဲဖြစ်တယ်ပေါ့နော်။ရွာတိုင်းရွာတိုက်ပွဲလည်းကြာတယ်နေ့လည်း7နှစ်နာရီကျော်တနင်္ဂနွေတော့ပါစားတယ်ပေါ့နော်။ချင်းဝင်းတိုက်ပွဲနေ့နေ့ဖြစ်တယ်ခင်ဗျာ။ဒီနေ့ကျတော့စကားစားပြီးကြောက်သွားတယ်။လာပန်းရွာစကားစားတယ်တော့ရွာထဲကထွက်သွားပြီးမှတော်တော်ပြေးသွားတယ်ဒီဖြစ်ပေါ်ဆုံးမနေ့ကပြန်လိုက်ရှာနေတော့
စစ်ကောင်စီတပ်ဖွဲ့ဘက်ကနေပြီးတော့စစ်ကြောင်းနှစ်ကြောင်းနဲ့ထူးဆစ်ဆင်လာတဲ့အတွက် CDF မင်းတပ်အဖွဲ့နဲ့နှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ခဲ့တာလို့သိရပါတယ်မနေ့ကဖြစ်ပွားတဲ့အတွက်နှစ်ဖက်လုံးထိခိုက်မှုရှိခဲ့တယ်လို့လည်း Slime ရောမန်ကပြောပါတယ
်လာတိုင်းထိခိုက်မှုကစကားစားရတော့ပြန်လာရတယ်အပြေဆုံးတော့ကျွန်တော်အပြေမပြေနိုင်ဘူးနော်ကျွန်တော်ရဲ့ CDF ကတူးတူးပြန်လာရတယ်
ရှင်ရမှာတော့စကားစကားတူကြရဲကျွန်တော်တက်တာဒီခေတ်တိုင်းရတဲ့ပြောပါမရှိရမင်းတမျိုးနဲ့တွင်မလေးကဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကတိစုံတန်ရရရှိတယ်လို့မင်းတက်စီဒီအက်ဖ်ကပြောပေမဲ့သီးခြားအတီမပြုတ်နိုင်သေးပါဘူးမင်းကမင်းတမျိုးနဲ့တွင်တိုက်ပွဲချင်းနေပတ်သက်လို့စစ်ကောင်စီပြောခွင့်ရဖို့ကြိုးစားမင်းထုံးကခုလိုပြောပါတယ်ဒီတက်ဖက်ကဝေးရနေပြတာတို့မတို့ကဆိုတာလည်းဒ ောင်ကြပါရယ်စစ်ကောင်စီတပ်နဲ့ CDF မင်းတပ်အဖွဲ့ကြားတိုက်ပွဲတွေကြောင့်ရွာသားတောင်းနဲ့ချီတင်းရှောင်နေရတယ်လို့မင်းတပ်စစ်ရှောင်ကော်မတီဝင်တူကပြောပါရယ်
ဒီချောင်းရေတက်တာပေါင်းကနိုင်ရှိမှာပါပဲကျွန်တော်အကုန်လုံးတော့ဒီဟာဖြစ်ပြီးဒီအခုလောလောဆယ်ဒီတရင်ထရက်ပြင်မှာဘယ်လိုဒီတောင်းတောင်းထိုးနေရတဲ့ဒီရွာဟာလည်းအကုန်လုံးဒါချောင်းရတယ
်မင်းတပ်မျိုးနယ်ထဲမှာစစ်ကောင်စီတပ်ဘက်ကလုံခြုံရေးအရာစစ်ဆေးမှုများလို့ဒေသခံတွေအခက်တွေ့နေရတယ်လို့အစိုးရစစ်ဘေးရှောင်ကော်မတီဝင်ကပဲပြောပါတယ
်မျိုးထဲမှာကသူတို့လုံခြုံရေးအရာစုမှဒီလမ်းကြောင်းလမ်းဆောက်နေတာစစ်ဒီရဲတပ်ရင်းတွေထားတယ်နော်ဒီထဲပြောရလာလို့ရှင်သူတို့စစ်ဆေးတာကိုရှိတယ်အာဆံပင်ခုနှစ်ပါးကိုလည်းစိတ်ထားလို့ဒီရက်စီတုံးချီရောနော်ဒီအာရယ်ဆယ်လို့မရဘူးဆံပင်ခုနှစ်ကိုလည်းဝေးလိုက်နေတယ်ပြောပါလို့နော်တော်တော်လေးဝတ်ဆက်ကြည့်တယ်
ပြည်ကနူပါလာကုံလောက်ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNA ဆရာကနေပြီးတော့မင်းတပ်မျိုးပေါ်ကဒုက္ခသည်စခန်းကြီးပြည်သူတွေကိုအစားအစာနဲ့ထောက်ပံ့ရေးပစ္စည်းတွေပေးခဲ့ပါတယ်။ဒါပေမဲ့လည်းနေဆက်ဘက်မှာတိတ်ဆောင်နေတဲ့စစ်ပီးဆောင်ဒုက္ခသည်တွေကတော့အစားအစာနဲ့ကုညီထောက်ပံ့မှုတွေမရရှိခဲ့ကြပါဘူး။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဧပြီလ24ရက်နေ့ကစပြီးတော့ချင်းပြည်နယ်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်တင်နေကြတာပါ။လက်ရှိအဖြစ်တော့မင်းတပ်ကံပက်လက်မတူပြီးဟာခါတန်တလန်ဖလန်စားရမျိုးနယ်တွေကချင်းကာဝေးအဖွဲ့ CDF တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲဖြစ်ပွားနေပါလေခင
်ချင်းပြည်နယ်မင်းတပ်မျိုးဘက်ကတိုက်ပွဲအခြေအနေကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲစကိုင်းတိုင်းကနီမျိုးနယ်ထဲမှာစစ်တပ်ကချေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အကြောင်းသတင်းကိုတဆက်သေးတင်ပြပေးကြပါမယ်စကိုင်းတိုင်းကနီမြို့နယ်ထဲမှာချင်းတွင်းမြစ်တစ်လျှောက်သွာလာပြီးတော့ကင်းလှည့်နေတဲ့စစ်ရရင်ဒီဘော်ကနေပြီးတော့ကမ်းဒီဘော်မှာရှိတဲ့ရွာတွေရှိရာဘက်ကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ဖြစ်နေပါတယ်။ဒါကြောင့်ခြေရွာ9ရွာထက်မနည်းကဒေသခံပြည်သူတွေဟာဘေးလွယာကိုတိမ်းရှောင်နေရပါတယ်။အိုင်တောင်ခြေရွာဘော်မှာတော့တောက်ကြနေညတုန်းကလက်နက်ကြီးကြီးကြလို့ဒေသခံပြည်သူ၃ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကနီနယ်ဘက်ကအခြေအနေရန်ကုန်ကနေသတင်းပေးပို့ထားတာနန်းလောင်ပြောပြပေးပါရှင်။
ကနီမြို့နယ်တဲကချင်းနှင်းမြစ်အနောက်ဘက်ကမှရှိတဲ့အိုက်တောင်ချေးရွာဖက်ကိုချင်းနှင်းမြစ်ထဲတောလာနေတဲ့စစ်ကောင်စီတပ်ရဲ့စစ်ရဲရင်ဘော်ကနေလက်နက်ကြီးတွေနဲ့တောက်ကြနေကဖြစ်ခတ်လို့ဒေသခံ၃ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ညလုံးပေါက်လက်နက်တွေနဲ့ဖြစ်ခတ်လို့နှိမ့်တလုံးမီးလောင်ခဲ့တဲ့အပြင်အိမ်ခုနှလုံးထက်မနည်းလည်းထိခိုက်ပျက်စီးခဲ့ပါတယ
်။လက်နက်ကြီးကြီးကြားရောက်ပြီးတော့မှသူထိခိုက်ဒဏ်ရာရတော့တဲ့ဒီသူကဟို၃ဦးပါ၁ယောက်ကတော့ဒီလက်ခံပေါ့နော်ထိခိုက်သွားတယ်။၁ယောက်ကတော့ဒီချောင်းကိုလက်နက်ကြီးဖြန်သွားတယ်။နောက်ဒီရောက်ကကြတော့ဒီဇလုံးတန်းလေးမှာထိကြိုက်ပါတယ်၃ယောက်ရှိတယ်နောက်ဓွားအရှင်တကောင်လည်းလက်နဲ့ကြီးကြီးမှန်ပြီးတော့မှဒီဓွားရဲ့ပဲပဲချမ်းတော်လေးကြိုက်မှုပတ်ဖြစ်သွားတယ်ဒါကူမနဲ့ကိုပြေဆုံးသွားတယ်လို့လည်းတောင်းချလာတယ်
တောက်ချာနေအစောပိုင်းကရှင်ရွတ်မြစ်ထဲတောလာနေတဲ့စစ်တပ်ရေရင်ကိုတိတခန့်ကာကွယ်ရေးအဖွဲ့တွေကပြစ်ခတ်တဲ့အတွက်တိုက်ပွဲငယ်ဖြစ်ပွားခဲ့ပါတယ်အဲ့ဒီတိုက်ပွဲဖြစ်ပြီးတဲ့နောက်ညဖက်မှာစစ်တပ်ဖက်ကရှင်ရွတ်မြစ်ကမ်းပေါ်ရွာဖက်ကိုလက်နဲ့ကြီးတွေနဲ့တရဆက်ပြစ်ခတ်တယ်လို့တိတခန့်ကပြောပါတယ်
ဘလို့ကြောင့်ထူလာလဲဆိုတော့သူတို့ကကျွန်တော်တို့ကဟိုဘက်ကလည်းထူရဲ့ဟိုအဖွဲရှိတဲ့ခါကျတော့ဒီသူကကျွန်တော်တို့ရွာနဲ့တက်တက်မှာအဲ့ဒီညကျတော့သူကပေါ့လျှောက်ပြစ်တော့လေကျွန်တော်တို့ဒီကနေ့ထူပြန်ထူမဲ့ပုံစံလို့ထင်ပြီးသူကဟိုမရမနာကိုပြစ်တော့ညပိုင်းညနေပိုင်းတော့မှတိုက်ပွဲအိုင်နာဖြစ်လိုက်ကြတယ်အဲအမီနာပေါ့အိုင်နာရဲ့အထက်မီနာလေးပဲဖြစ်လာ
ဒီဇင်ဘာ18ရက်စနေနေ့မနက်ပိုင်းကလည်းအိုက်တောင်ရွာတောင်ဖက်၃မိုင်အကွာလောက်မှာတိုက်ပွဲထပ်မံဖြစ်ပွားခဲ့တဲ့အတွက်ဒေသခံပြည်သူကာကွယ်ရေးအဖွဲ့ဖက်ကတဦးသေဆုံးခဲ့တယ်လို့ကာကွယ်ရေးအဖွဲ့ဖက်ကပြောပါတယ်။ကနီနယ်ဖက်မှာဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတာကြောင့်စစ်တပ်ကပြည်သူကာကွယ်ရေးအဖွဲ့တွေရှိနိုင်မယ်ထင်တဲ့နေရာတွေကိုပိတ်ခတ်နေတာပါ။အခုလိုချင်းနှင်းမြစ်ထဲကနေစစ်တပ်ကပိတ်ခတ်နေတဲ့အတွက်အိုက်တောင်ခြေရွာအပဝင်ခြေရွာ9ရွာလောက်ကဒေသခံတွေဘေးကင်းရာဖက်ထွက်ပြေးခဲ့ကြပါတယ်။ချင်းတွင်မြစ်ထဲသွာလာနေတဲ့စစ်ကောင်စီရေရင်တွေအခုလိုကြေးရွာတွေရှိရာဖက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံတွေထွက်ပြေးနေရတာရှစ်ကြိမ်ထက်မနည်းရှိသွားပြီလို့အဲ့ဒီဒေသခံကဆက်ပြောပါတယ်
။သူတို့စုံတိုင်းစံတိုင်းကျွန်တော်တို့တော့ရောက်ပဲအဲ့လိုလုပ်ပြီးနေတာ။ခုနှစ်ကြိမ်ရှစ်ကြိမ်လောက်ကတော့ရှိနေပြီလေသူတို့စံတိုင်းစုံတိုင်းကျွန်တော်တို့ကအဲ့လိုတွေလုပ်ပြီးနေတာ။
ကိုတကယ်ထိပါတဲ့အင်ဂျင်နီယာပြန်လဲထူထောင်မှုကြတော့ခဲရင်လည်းဒါတော့ကံရပါကုန်လုံးခဲရင်လည်းဒီနီလောင်တဲ့အင်ဂျင်နီယာပြည်ပြင်ရေးကြတော့အတော်လေးကိုတကယ်ဖြစ်တယ်အခုလိုဘေးလို့ရထွက်ပြေးခဲ့ရတဲ့ဒေတာခံရနေရမပြန်ခင်မပေါက်ွယ်သေးတဲ့လက်နက်ကြီးကြီးတွေထိခိုက်ပျက်စီးခဲ့တဲ့နေအိမ်တွေကိုရှင်းလင်းရေးဒေတာခံရနေပြည်သူကာကွယ်ရေးအဖွဲ့တွေလုပ်ပေးကြတာပါ
အနည်းငယ်ကင်းမီလို့ယူဆရတဲ့ခြေရတချို့ပြန်နိုင်မယ်လဲကနေနဲ့ရင်းမှပင်နဲ့ဆက်ဖက်မှာစစ်ကောင်စီကစစ်ကြောင်း၃ကြောင်းတက်လာတဲ့အတွက်ထိုးစစ်ဆင်လာမှာကိုစိုးရင်ပြီးတော့ဒေတာခံတွေတိကနေ့အထိတင်းရှောင်ထွက်ပြေးနေကြပါတယ်။အနည်းငယ်ကင်းမဲ့ကြီးဝါမျိုးတော့ကျွန်တော်ပြန်လဲပြောမှဟိုကိုကွတ်စုထားပါပြီ။ဟုတ်ပြီမဲ့အခုလက်ရှိဒီပေါ့နော်ကနေနေတက်မှာလဲဒီစစ်ကြောင်းကထိုးစ
ထိုးစေးစင်းတဲ့လမ်းကြောင်းဥဒီစင်းမှာရှိနေတဲ့ဟိုကြီးရွာတွေပေါ့နော်ရင်းတို့တင်တဲ့စင်းနေတဲ့တာကြီးရွာတွေကဟိုဒီသားကြံပြည်သူလူတို့ရတဲ့ဒီဟိုရောက်လာတဲ့အတွက်ကျွန်တော်တို့ဘာလို့ရခြားထားနိုင်နေသစ္စာတွေဒါတွေကကျွန်တော်တို့ဖြန့်ကျက်ပြောပြနေပြီးမှရှိနေပါတယ်
စကိုင်းတိုင်းကနီမြို့နယ်ထဲမှာတော့စစ်ရေးရင်ဒီဘောကနေပြီးတော့ကန်နေဘောမှာရှိရေးရွာတွေကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပြစ်နေတဲ့တဲ့ရင်နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်မုံကိုဖောင်းဆိုင်ဘက်ကတိုက်ပွဲတဲ့ရင်ကိုဆက်ပြီးတင်ပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့ရဲ့အရှိတ်ဘက်ဖောင်းဆိုင်ဒေသမှာတ ဒီနေ့တော့ငါလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ဒါပေမဲ့ဒီကနေ့တနင်္လာနေ့မှာတော့တိုက်ပွဲကအနည်းငယ်ညီသက်နေပါတယ်ဒါပေမဲ့လက်နက်ကြီးနဲ့ပစ်ခတ်တန်တွေကိုကြိုးစားကြိုးစားကြားနေရတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကလာတဲ့မုံကိုဖောင်းဆိုင်ဘက်ကတိုက်ပွဲတွေကိုအောင်မြတ်သူပြပြပေးပါရှင်
စစ်ကောင်စီနဲ့တရုတ်နယ်စပ်ခြေဆိုင်တိုင်းနယ်နဲ့ငယ်အဖွဲ့၆ဖွဲ့ဟာရှမ်းပြည်နယ်ရှိပိုင်းမိုင်းလားမြို့မှာညီညာရေးကျမ်းမာရေးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေဆွေးနွေးခဲ့ပေမဲ့မုံကိုဖောင်းဆိုင်ဒေသဘက်မှာတော့စစ်ကောင်စီနဲ့ MNDAA ကိုယ်ကန်တပ်ဖွဲ့တွေအကြားတိုက်ပွဲတွေရောကျမသွားပဲဆက်လက်ပြင်းထန်နေပါတယ်မုံကိုဒေသခံတွေကပြီးခဲ့တဲ့စနေတနင်္ ကျောင်းတင်ရလို့ပေါ့တင်ရလို့ပြီးမလဲတလေးလို့ပေါ့အဲ့ဒီပေါ့လက်လက်ကြီးပုံရတာပေါ့ဗျာဟောဒါလေးကျောင်းတော်မသိဘူးဗျာဟောတင်ရတော့ဟောလက်လက်ကြီးတစ်ခါတည်းပဲကြာတာပေါ့နော်စနေနေ့ကမုံကိုမြို့နယ်ဘက်ကဗန်မော်ရွာကမြို့သမီးတူလက်လက်ကြီးထိမှန်ကြောင်သတင်းချုပ်ထွက်ပေါ်ခဲ့ပြီမဲ့လေမုံကိုဒေသခံကသူမကြားသည့်ကြောင့်ကိုအခုလိုပြောပါရ
စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့တနင်္ဂနွေနေ့ကအနည်းဆုံးတက်ပွဲနှစ်ကြိမ်ဖြစ်ခဲ့ကြောင်းနဲ့သူတို့ဘက်ကထိခိုက်ဒဏ်ရာရှိတာရှိကြောင်းအခုလိုပြောပါရယ်။အင်းကိုကြမှာဒီကနေ့မှမသိသေးဘူး။ဒီနေ့ကပဲရှိရဲ့မုံကိုဖောင်းဆိုင်ကြမှာတော့နေ့ရက်မနေ့ပိုင်းမှာတစ်ချိန်ညပိုင်းမှာတစ်ချိန်နဲ့ကျွန်တော်တို့ဒီမုံကိုဖောင်းဆိုင်ကြမှာ တက်ခဲ့တဲ့ဖြစ်စဉ်တစ်ခုပေါ့မနေ့ခွန်လာရီလောက်မှာရှိအဲ့နှစ်ခုတော့ရှိတယ်ကျွန်တော်ရတိကြံရမှုရှိပါတယ
်ဗျစကူရနေတဲ့ဘက်မှာစစ်ကောင်စီဘက်က80လောက်ကြားဆုံနိုင်ကြောင်းနဲ့စစ်တီအင်အားတွေထပ်မံပြေးတင်းနေတာကြောင့်တိုက်ပွဲတွေပုံမပြင်းထန်လာနိုင်ကြောင်းလဲကိုကန်တပ်ဖွဲ့တွေကခန့်မှန်းထားပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ MNDAA ကိုကန်အဖွဲ့ UWSA NDAA မိုင်းလာ SSA ရှမ်းပြည်တပ်မတော်မြောက်ပိုင်း TNLA တန်းပလောင် AA ရခိုင်စတဲ့အဖွဲ့6ဖွဲ့နဲ့စစ်ကောင်စီတို့ကဒီဇင်ဘာလ15ရက်နဲ့16ရက်နေ့တွေမှာမိုင်းလာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီလိုဆွေးနွေးရတဲ့နေ့ရက်တွေမှာလဲကိုကန်တပ်ဖွဲ့တွေရဲ့ချန်ချင်းချန်စခန်းကိုစစ်ရဟင်းနဲ့ဘုံကျဲပစ်ခတ်တိုက်ခဲ့ခဲ့တယ်လို့မန်ယန်စခန်းကိုလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြအောင်ကိုကန်တပ်ဖွဲ့ကသတင်းထုတ်ပြန်လာပါတယ်ဒီဇင်ဘာလ19ရက်နေ့မှာတော့ကိုကန်အဖွဲ့ရဲ့မန်ယန်စခန်းကိုစစ်ကောင်စီတပ်ကလက်နက်ကြီးကြီးထောင်နဲ့ချီပစ်ခတ်ပြီးတော့ကိုကြိတ်နဲ့တိုင်ထိုးစစ်ဆင်တိုက်ခတ်ခဲ့ကြအောင်နဲ့တိုက်လျင်နဲ့လည်းနှစ်ကြိမ်လာရောက်ပစ်ခတ်ခဲ့ကြအောင်ဒီဇင်ဘာလ20ရက်နေ့မှာကိုကန်အဖွဲ့ကသတင်းထုတ်ပြန်ပါတယ်ပန်ဆိုင်ချူကုတ်မိုးကုံဖောင်းဆိုင်ဒေသဘက်မှာစူလလဆမ်မင်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတော့ဒေသခံပြည်သူ2000ကျော်ဟာနေရဲဆွန့်ခွာတိမ်းရှောင်နေရသလိုလက်နက်ကြီးထိမှန်လာတဲ့မိုင်းနှင်းမိတာကြောင့်အရက်သား10ဦးထက်မနည်းသေဆုံးခဲ့ပါတယ်ခင်ဗျာ
။သူပြပြပေးခဲ့တာဖြစ်ပါလေရှင်။တင်းနာညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။Android အတွက်ဆိုရင် Google Play Store နဲ့ App Store မှာ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play Store နဲ့ App Store မှာ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA ကနေတနင်္လာညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခု나ယူဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီဇင်ဘာလ10ရက်နေ့နိုင်ငံတကာလူခွင့်ရည်နေ့မှာမြန်မာနိုင်ငံတဝမ်းမှာတော့ဆရာနာရှင်စန့်ကျင်ရေးအတန်တိတ်တပိတ်မှောက်ခဲ့ကြပါတယ်။နှောက်ယှက်ဖိအားပေးမှုတချို့ရှိခဲ့ပေမဲ့အတန်တိတ်တပိတ်ကိုအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တယ်လို့ဆရာနာတိန်စန့်ကျင်သူတွေကပြောပါတယ်။ဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာမယေးသနာကျော်ကတင်ဆက်ထားတာနားဆင်ပါရှင်။
ဘာဒီကျောင်းကဆရာနာရှင်စန့်ကျင်ရေးကနိုင်ငံတကာလူခွင့်ရည်ဒီဇင်ဘာလ10ရက်နေ့မှာတော့ဆရာနာတိမ်မှုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုဖြစ်နေ Silent Strike အတန်တိတ်တပိတ်ကိုအာဏာပိုင်တွေဖိအားပေးတဲ့ကြားကပဲအအောင်မြင်မြင်ပြုလုပ်နိုင်ခဲ့ကြပါတယ်။ဈေးဆိုင်တွေအလုပ်တွေဖိအားပေးဖွင့်ခိုင်းတာမျိုးအဲ့ဒီလူစီကားရတယ်ဆိုပြီးကြေညာတာမျိုးတွေရှိခဲ့ပေမဲ့နိုင်ငံအနှံ့ဒေသအသီးတွေမှာအတန်တိတ်တပိတ်ကိုပါဝင်ခဲ့ကြတာပါ။အပြည့်အစုံကိုဒီတစ်ပတ်တည်နှောက်မှတ်စုအစီအစဉ်မှာဆက်ပြီးတော့ပြောပြပေးကြပါမယ်။ကျွန်မအေသနာချက်ပါ။ဖေဖော်ဝါရီလ1ရက်ဆရာနာတိမ်ပြီးခြင်းကစလို့အခုထက်ထိအာနာရှင်ဆန့်ကျင်သူတွေဟာပုံစံမျိုးစုံနဲ့ဆန္ဒပြတပိတ်တွေပြုလုပ်နေကြတာဖြစ်ပါတယ်။နိုင်ငံကလူ့အခွင့်အရေးနေ့လည်းဖြစ်တဲ့ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့တုန်းကတော့ဆရာနာရှင်ဆန့်ကျင် Silent Strike အတန်တိတ်တပိတ်ကိုမော်ရီတဝိုင်းကမြို့ကြီးတွေအပြင်တိုက်ပွဲတွေနဲ့ဖိနှိပ်ခံနေရတဲ့ဒေသတွေမှာပါရှိတဲ့သူတွေပါဝင်ပြီးဆင်နွှဲခဲ့ကြပါတယ်။ရဲအုံမြို့မှာဆိုရင်အခြေခံလူဒဏ်စာအများဆုံးရှိတဲ့လှိုင်းသာယာမြို့နယ်ရက်ကွက်အများစုမှာပိတ်ထားတဲ့ဆိုင်တွေကိုပြန်ပြီးဖွင့်ဖို့အတင်းအကျပ်ဖိအားပေးတာတွေရှိခဲ့ပါတယ်။အဲ့လိုဖိအားပေးတာမှာရဲနဲ့စစ်သားလိုမျိုးယူနီဖောင်းဝတ်ထားတဲ့သူတွေမပါဝင်တဲ့ဒေါသကန်ဆောင်ထားတဲ့အရဲဝတ်တွေကချင်းချောက်ဖိအားပေးခဲ့တာလို့ကိုရိတ်ကြုံရတဲ့သူတွေကပြောပါတယ်။လိုက်သားရဖျားလက်မှာဆိုရင်မနေ့10နိုင်လောက်မှာပိတ်ထားတဲ့ဆိုင်တကားကိုဒုံးနယ်လာရိုက်ပြီးတော့ဆိုင်မဖွင့်ရတဲ့အကြောင်းရင်းကိုမေးမြန်းခဲ့တယ်လို့ဆိုင်ရှင်ကပြောပြပါတယ်
။ဒီပေါ်တော့ဆိုင်ကြီးကြီးဘာဖြစ်လို့မဖွင့်လာလဲပေါ့နော်။ဘုရားကျင်းဖွင့်ရမယ်ဓာတ်ရုံပေါ့။ဆောက်တော့ဦးလက်ထက်ပါပြီးတော့ဒီကွန်ဆူတွေနဲ့မဖွင့်လာလား။အဲဒီမိန်းတိုင်းနဲ့ငါမှတ်နေပေါ့။ဆိုဆိုင်ရီရဲ့နေကြီး
။အတန်တိတ်တပိတ်မောက်တဲ့နေကရုံဖွင့်ရဖြစ်တဲ့တောက်ကြနေမှာဆိုပေမဲ့လေဈေးဆိုင်တွေနဲ့လုပ်ငန်းတွေကအဲ့ရက်မှာသူတို့ရဲ့လုပ်ငန်းလည်ပတ်မှုတွေကိုရပ်တန့်ပြီးတော့တပိတ်မောက်ဖို့တတ်မှတ်ချိန်မနေ့10နိုင်ကနေညနေ4နိုင်အထိဆိုင်မဖွင့်အပြစ်မထွက်ပဲနေခဲ့ကြပါတယ်။ဒါမဲ့လည်းမန္တလေးမြို့မှာအဲ့ဒီဇင်ဘာလ10ရက်အတန်တိတ်တပိတ်ပြုလုပ်ကြပြီးတဲ့နောက်နေ့ကစပြီးတော့စစ်ကောင်စီတပ်တွေကအရက်ဝတ်နဲ့ရောယူနီဖောင်းတွေနဲ့ပါလုံခြုံရေးတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်နေပြီးတော့ပြစ်ခတ်မှုတွေလည်းရက်ဆက်ဆူလို့ရှိနေတယ်လို့မန္တလေးဒေသခံတွေကပြောပါတယ်
။ဒီမှာဆယ်ရက်လို့ဒီကနေ့အတန်တပိတ်ပိတ်ပြီးတဲ့ကနေ့မနေ့ပါရှင်းနောက်တောင်မြောက်ကအစစ်စစ်အပြင်ပြန်တော့အပိတ်ဆိုးတွေကတော်တော်များတယ်။ဘယ်လိုညလဲဆိုရင်ဒီအပိတ်နဲ့သွားတဲ့လူတွေတောင်သူစားပြီးစစ်စစ်နေကြဟာကြီးအဲ့တော့ဘယ်သားတော့ကိုတော်တော်လေးအန်တေညတယ်။ဟိုနေရာမှာပေါက်ပြလိုက်ဒီနားမှာဟိုစနန်းနဲ့ပြစ်လိုက်နဲ့
မန္တလေးမြို့မှာအခုလိုမျိုးတင်းကျပ်မှုတွေရှိတဲ့ကြားကပဲဆရာနာတိမ်မှုဆန့်ကျင်တဲ့လက်ကြပြက်ဆန္ဒပြမှုတွေလည်းဆက်ပြီးတော့ရှိနေတာပါဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကကားနဲ့တိုက်ပြီးတော့ဖမ်းဆီးတာအပြင်ဆိုင်ကယ်စီးသူတွေကိုရမ်းမပေးရင်ပြစ်ခတ်ဖမ်းဆီးတာမျိုးတွေလည်းဖြစ်နေတယ်လို့မန္တလေးမြို့ကန်တွေကပြောပါတယ်ဆရာနာတိမ်ပြီးချိန်ကစလို့နေ့စဉ်ဒီပါဆန္ဒပြတပိတ်ရှိနေတယ်စကိုင်းတိုင်းကလေးမြို့မှာအတန်တိတ်တပိတ်မလုပ်ခင်မနေ့အစောပိုင်းတည်းကပုံမှန်နေ့တွေထဲစစ်ကောင်စီအင်အားအများပြားနဲ့လုံခြုံရေးယူထားပြီးတော့ကင်းလက်နေကြတာတွေ့ရပါတယ်
။အဲ့ဒီခရစာဒီဟိုလုံခြုံရေးကသူတို့ကင်းလက်တာတွေတော့လျှောက်ရှိရေပေါ့။ဟိုတန်ဟန်းတဲ့တန်ခံတဲ့ရေနောက်ကလေးမျိုးစကလုံးဖုံးချောင်းတဲ့ဒီမှာသူတို့ကားတွေနဲ့ပေါ့။တော်ပြီနော်။ဆဲ့နေတယ်မှလည်းလက်နေရှိရေပေါ့။ဒီဆိုင်ကစတိုက်ကိုခေါ်ပြီးတော့တန်ဆောင်တော့ဗာညာဆိုရင်လည်းခါတိုင်းထက်တော့လုံခြုံရေးကိုပိုကတ်တယ်
နေတဲ့တဲ့အတွင်းတပြောနဲ့အခုလိုမျိုးအာနာရှင်စန့်ကျင်ရေးလှုပ်ရှားမှုပေါ်မှာဖိအားပေးတားဆီးတာတွေရှိပေမဲ့လည်းတပိတ်အောင်မြင်တဲ့အထိမ်းအမှတ်ဖြစ်နေတပိတ်အဆုံးသတ်တဲ့ညနေ၄နာရီချိန်မှာတော့လက်ခုပ်ပြိုင်တူတီးခဲ့ကြတာပါအတန်လေးတပိတ်ပြီးစည်းချိန်ညနေ၄နာရီနောက်ပိုင်းမှာတော့တပိတ်မှာပါဝင်တဲ့မြို့တွေမှာဈေးဆိုင်ခန်းတွေအလုံးပြန်ဖွင့်ပြီးတော့ပုံမှန်တိုင်းလှုပ်ရှားသွားလာခဲ့ကြပါတယ်ဒီလိုမျိုးအတန်လေးတပိတ်ကိုအပြစ်မှရှိတဲ့သူတွေလှုပ်ဆောင်ကြတဲ့အပြင်
အကျဉ်းဆောင်တွေအကျဉ်းကျနေတဲ့သူတွေလည်းပါဝင်ဆင်နွှဲရတဲ့အတွက်တိုက်ပွဲအရေးယူခံထားရတဲ့အကျဉ်းသား89ရှိတယ်လို့ဆိုပါတယ်။အဲဒီကျဉ်းဆောင်လူတချို့ထောက်အားနာပိုင်းတွေရဲ့ရိုင်းနှံမှုကြောင့်ပြည်ထောင်တန်တန်းရရရှိထားတယ်လို့သူတို့ရဲ့ရှင်းနေတွေကပြောရီကိုပြောပါတယ်။လုံခြုံရေးတဲ့အမှုကြောင့်အချိန်တွေကြောင့်နာမည်မဖော်ခြင်းနဲ့ဥရေအကျိုးဆောင်ရှင်းနေတူကတော့သူတိကျရတဲ့အချိန်တွေက
ဒီမှာခေါင်းဆောင်ပြီးတဲ့ပေါ်ခိုင်တယ်ဘောရဲအတွက်ကြောင့်မို့ဒီရှိခတ်ကူရောင်လုံးကြီးဒီတန်ကိုက်ဟိုသူ့ခေါ်သွားတယ်အဲ့ဒါမင်းလည်းမရလက်ထိုက်ခဲ့ပြီးရောအနာဂတ်မျိုးကဝန်ထမ်းအသိအောက်ရှိနေအားကောင်းနေအဲရက်ပြီးခေါ်သွားတယ်ညောင်းနဲ့မန္တလေးလိုမျိုးကြီးတွေဖြင့်စစ်ကောင်စီလက်အောက်ခံဌာနဆိုင်ရာကဝန်ထမ်းတွေတည်ရှိတယ်နေပြည်တော်ကောင်စီအပါအဝင် တက်မြို့လိုနာမည်တွင်ပြည်လုံးတွင်မှာမကျန်တခြားဒေသတည်တည်မှာလဲ Silence Strike အောင်မြင်ပြုလုပ်ခဲ့ကြတဲ့သတင်းတွေလူမှုကော်ရက်မှာတက်လာခဲ့ပြီးတော့ဒေသခံတွေကလည်းအဲ့ဒီသတင်းတွေကိုအတည်ပြုပါတယ်ဒါပေမဲ့စစ်ကောင်စီရဲ့နေစဉ်ထုတ်သတင်းစာတွေမှာတော့အတန်အသေးသဖြင့်ဆင်နွှဲဖို့အတင်းအဓမ္မချင်းချောက်ထားတဲ့ကြားကနိုင်ငံတော်ဝန်သွာလာလှုပ်ရှားနေမှုပုံရိပ်များဆိုပြီးတော့လူစီကားရဲ့ပုံတွေကို
ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့ခွင့်ရေးနေ့လည်းဖြစ်တဲ့အတွက်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂယုံကကြေညာချက်ထုတ်ပြန်လာမှာတော့အေးဥရောပသမဂ္ဂအနေနဲ့မြန်မာပြည်သူလူထုဘက်ကအရင်ကထက်ပိုပြီးရည်တည်နေပါတယ်စစ်တပ်အာဏာပိုင်တွေရဲ့အကြမ်းဖက်မှုတွေဟာလူ့ခွင့်ရေးနဲ့နိုင်ငံတကာဥပဒေတွေကို ပြောင်းပြောင်းတင်းတဲ့ချိုးဖောက်နေရဖြစ်တယ်လို့ရေယူတန်ယုံကြေညာချက်မှာပြောထားရဲဆိုတာဒီတစ်ပတ်သတင်းနောက်မှတ်စုအစီအစဉ်မှာတင်ဆက်လိုက်ရပါတယ်ဒီမှာအေးကန်အောင်ကြောင့်ပါမယေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ် အာဖဂန်နစ္စတန်ရဲ့လူသားချင်းစာနာမှုအကြက်တဲကြီးနဲ့စီးပွားရေးကဘဲကိုဖြည့်ဆင်းနိုင်ရေးအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာရန်ကုန်ငွေ1ထူထောင်နိုင်ရေး59နိုင်ငံပါတဲ့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကတနင်္ဂနွေနေ့ကညီလာခံမှာသဘောတူညီခဲ့ကြပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလူပေါင်း VOA သတင်းတော့ RS Ghul
ရဲ့တရင်ဆောင်မှာကိုဒီသတင်းမှတ်ရဲ့စီးပွားရေးအစီအစသ်မှာမှတ်တင်ကြီးထိုက်တင်ဆက်ပေးထားပါတယ်။နိုင်ငံတကာမိတ်ဖက်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးအာဖဂန်ထောက်ပံ့ရေးရန်ပုံငွေကိုအစ္စလာမ်ရဲ့ဖွံ့ဖြိုးရေးပန်လက်အောက်မှာတီထောင်သွားမယ်အကြောင်းပါကစ္စတန်မှာလုပ်တဲ့အစီအဝေးပြီး OIC အဖွဲ့ဝင်နိုင်ငံတွေရဲ့ကြီးညာချက်မှာဖော်ပြပါတယ်။ပါကစ္စတန်မှာတနင်္ဂနွေနေ့ကကျင်းပတဲ့ဆွေးနွေးပွဲမှာတော့ OIC အဖွဲ့ဝင်နိုင်ငံတွေအပြင်အမေရိကန်၊တရုတ်၊ရုရှား၊ဥရောပသမဂ္ဂနဲ့ကုလသမဂ္ဂတို့လည်းတက်ရောက်ခဲ့ကြတာပါ။အာဖဂန်နိုင်ငံတွင်နှစ်ပေါင်း 20 ကြာစစ်ပွဲကနေအမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေထွက်ခွာတဲ့ဩဂုတ်လအတွင်း အနောက်နိုင်ငံတွေထောက်ခံထားတဲ့အာဖဂန်အစိုးရထံကတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းကျင့်ပါတဲ့အာဖဂန်အရေးအကြီးဆုံးနိုင်ငံတကာညီလာခံကြီးလည်းဖြစ်ပါတယ်။အာဖဂန်ရဲ့ပိုင်ဆိုင်မှုဒေါ်လာ6ဒသမ5ဘီလီယံကိုအမေရိကန်နဲ့အနောက်မဟာမိတ်တွေကထိန်းချုပ်ထားတာဖြစ်ပြီးအများစုကတော့အမေရိကန်ဗဟိုဘဏ်ကထိန်းချုပ်ထားတာဖြစ်ပါတယ်။ ဒါပြင်ဘန်ဒါရီတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားသလိုနိုင်ငံတကာအထောက်အပံ့ကိုအများစုမှီခိုနေရတဲ့အာဖဂန်အတွက်လူသားချင်းစာနာမှုမဟုတ်တဲ့ထောက်ပံ့မှုအလုံးကိုလည်းအမေရိကန်ကဆိုင်းငံ့ထားတာပါ။ထိန်းချုပ်ခံထားရတဲ့ပိုင်ဆိုင်မှုတွေကိုဖြေလျှော့ပေးရင်းနဲ့ဒဏ်ခတ်ပိတ်ဆို့မှုဖယ်ရှားပေးရင်းနဲ့တာလီဘန်ယာယီနိုင်ငံသားရေးဝင်ကြီးကတောင်းဆိုပါတယ်။ဒီလိုလှုပ်ထားတာကြောင့် ကျန်းမာရေးပညာရေးနဲ့လူမှုဝန်ဆောင်မှုတွေပြိုလဲလို့ဖြစ်စေပြီးလူမှုကိုပဲနစ်နာစေတာလို့သူကပြောပါတယ်။အမေရိကန်နဲ့တခြားနိုင်ငံတွေကတော့အကြမ်းဖက်ဝါဒပေါ်ဆိုရင်ချက်နောက်အထူးသဖြင့်အမျိုးသမီးတွေတာလီဘန်နဲ့တိုက်ရိုက်ထိတွေ့ဆက်ဆံမှုညှင်းပယ်ခံရတာပါဝင်လူ့ခွင့်ရေးကိစ္စတွေကိုထောက်ပြကြပါတယ်။ OIC ညီလာခံအတွင်းမှာတော့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကအခုလိုသတိပေးသွားပါတယ်။
So the point is that if the world does not act
Afghanistan မှာဖြစ်နေတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကိုအရေးတရှိဖြေရှင်းဆောင်ရွက်မှုမရှိဘူးဆိုရင်တော့လူသားတွေဖန်တီးတဲ့အကြီးဆုံးဘေးဒုက္ခကြီးဖြစ်လာနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါအာဖဂန်နစ္စတန်ပေါ်တန်ခတ်ပိဆုမှုတွေကိုချွင်းချက်မရှိအဆုံးသတ်ပြီးအာဖဂန်အတွက်လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအတွက်ထိန်းချုပ်ထားတဲ့ငွေတွေပြန်လည်ခွင့်ပြုဖို့လည်းပါကစ္စတန်ဝန်ကြီးချုပ်ကတောင်းဆိုပါတယ
် And I speak to the United States specifically
အထူးသဖြင့်တော့အမေရိကန်ကိုပြောပါမယ်တဲ့တာလီဘန်နဲ့နှစ်ပေါင်း20ပြည်ပခါတွေရှိခဲ့ရင်တောင်းပါပဲအာဖဂန်ပြည်သူတန်း40နဲ့တာလီဘန်အစိုးရကိုခွဲခြားရပါမယ်လို့ပါကစ္စတန်ကောင်ဆောင်ကပြောဆိုသွားတာပါချက်ချင်းအရေးယူဆောင်ရွက်မှုမရှိဘူးဆိုရင်တော့အာဖဂန်နစ္စတန်ဟာဖျို့ဖျဲအခြေအနေဖြစ်သွားနိုင်ပြီးဒီလိုဖြစ်သွားရင်ဘသူ့အတွက်မှအဆင်မပြေဘူးလို့လည်းပါကစ္စတန်ဝန်ကြီးချုပ်ကပြောပါတယ်ဒီလိုအခြေအနေမျိုးဟာအစ္စလာမ်ရဲ့အစွန်းရောက်IS တွေနဲ့ချိတ်ဆက်တဲ့အကြမ်းဖက်ဝါဒီတွေအတွက်အကျိုးရှိစေမှာဖြစ်ပြီးပါကစ္စတန်ဘက်ကဒုက္ခသည်တွေပိုများလာစေမယ်လို့လည်းသူကဆက်ပြီးပြောပါတယ်။ပါကစ္စတန်မှာအာဖဂန်ဒုက္ခသည်3000ကျော်လက်ခံထားရပြီးဖြစ်ပါတယ်။အာဖဂန်မှာနှစ်နဲ့ချီစစ်ပွဲတွေအလွန်အမင်းမိုးကောင်ရေရှားတဲ့နဲ့ဆင်းရဲမွဲတေမှုတွေကြောင့်လူပေါင်း23သန်းဟာအငတ်ပေးနဲ့ကျုံ့တွေ့နေရပြီးဖြစ်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဒီချင်းနေမှာပိုက်ဆိုင်မှုတွေထိ ंछ ုပ်ခံရမှုနဲ့အထောက်ပံ့တွေဆိုင်ငံ့ထားမှုတွေကြောင့်အာကန်ရဲ့စီးပွားရေးမပြေလည်မှုကိုပိုပြီးဆိုးရွားစေသလိုလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်မှုလည်းများလာစေပါတယ် OIC အတွင်းရင်းမှုနဲ့အတူပြုလုပ်တဲ့ဆွေးနွေးပွဲပြီးသတင်းစာရှင်းလင်းပွဲမှာတော့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမာမုဒ်ကူရီရှိကသတင်းထောက်တွေကိုအခုလိုပြောပါတယ
် collectively feelthat we have to unlock
ဘန်ဒါရင်းနဲ့ဘန်လုံငန်းလမ်းကြောင်းတွေပြန်ခွင့်ရမယ်ဆိုတာကိုတညီတညွတ်ထဲသဘောထားရှိကြပါတယ်ဘန်စနစ်မရှိပဲစီးပွားရေးမလဲပတ်နိုင်သလိုလူတွေကိုလည်းကူညီပေးလို့မရနိုင်ဘူးလို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါအာဖဂန်ရေးအမေရိကန်အထူးကိုယ်စားလှယ်တောမတ်ဝက်စ်လည်းညီလာခံကိုတက်ရောက်ခဲ့ပါတယ်OIC ညီလာခံတကပိတ်အစည်းအဝေးတွင်အမေရိကန်အထူးကိုယ်စားလှယ်ရဲ့မင်ကွန်းဟာဆိုရင်လေအာဖဂန်အတွက်ရေးပေါ်ကဲဆဲထောက်ပံ့ရေးဆန္ဒမှာအထူးမျှော်လင့်ချက်ရှိစေတယ်လို့လည်းပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ
် He said that he has a clear mandate
အထူးကိုယ်စားလှယ်ဝက်စ်ကသူ့ရဲ့အကြီးအကဲနိုင်ငံခြားရေးဝန်ကြီးဘလင်ကင်ထံကရှင်းရှင်းလင်းလင်းညွှန်ကြားချက်ရှိကြောင်းတာလီဘန်နဲ့ထိတွေ့ဆက်ဆံဖို့ဖြစ်ကြောင်းနဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးပွဲပြင်ပမှာတွေ့ဆုံခဲ့တယ်လို့လည်းပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်တန်ခတ်ပိတ်ဆို့မှုတွေနောက်ကာဘူးကတာလီဘန်အစိုးရကိုတန်တမာရေးအရာအတိအမှန်မပြုတာတွေကြောင့်အာဖဂန်ရဲ့ဗန်စနစ်မှာအနှောက်အယှက်ဖြစ်စေပြီးအရေးပေါ်လိုအပ်သူတွေထံလူသားချင်းစာနာမှုအကူအညီတွေအရေးပေါ်ပို့ဆောင်ရေးမှလည်းအဟန့်အတားဖြစ်စေပါတယ်။တနင်္ဂနွေနေ့ကပါကစ္စတန်ညီလာခံတက်ခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကဒီဆိုရင်ချက်တွေကိုထပ်လောင်းပြောပါတယ်။အာဖဂန်ရဲ့စီးပွားရေးဟာအတားအဆီးမဲ့ပြိုကျနေပြီးပြက်ပြက်သားသားအေးအေးယူဆောင်ရွက်မှုမရှိရင်တော့စီးပွားရေးပြိုလဲမှုနဲ့အတူလူလူတရလုံးထိခိုက်သွားစေမယ်လို့လည်းသူကသတိပေးခဲ့ပါတယ်။ဆေးရုံဆေးကန်းတွေမှာအာဟာရပြတ်နေတဲ့ကလေးတွေနဲ့ပြည်ညီချောင်းကျောင်းဆရာ80ရာခိုင်နှုန်းလစာမရပဲတန်းနဲ့ချီတဲ့ကလေးတွေကျောင်းမတက်ရချောင်းနဲ့အဓိကကျတဲ့ကုန်စည်တွေဟာလည်းဈေးတက်ကုန်ပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအခြေအကျကပြောဆိုခဲ့ပါတယ်ရှင
်။မတ်တန်ဂီထိုင်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ Bitcoin ကိုတရားဝင်လက်ခံတဲ့ပထမဆုံးနိုင်ငံအကြောင်းကိုတင်ပြထားပါတယ်။ Digital ငွေကြေးတစ်ခုဖြစ်တဲ့ Bitcoin ကိုငွေပေးချေတဲ့နေရာမှာတော့တရားဝင်အသုံးပြုနိုင်ပါတယ်လို့အယ်ဆာဗေဒူနိုင်ငံကသတ်မှတ်လိုက်ပါတယ်ပြည်သူအများစုမှာကိုယ်ပိုင်ဘဏ်စင်းမရှိတဲ့နိုင်ငံတစ်ခုက Bitcoin ကိုတရားဝင်သုံးစွဲခွင့်ပေးလိုက်တာဘယ်လိုကြောင့်ပါလဲမဆုမြတ်မုံကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါတယ်
online မှာ data ငွေလွှဲငွေချေလုပ်နိုင်တဲ့ digital ငွေချေတွေကအထူးကငွေချေဖြစ်တဲ့ bitcoin ကိုတောင်အမေရိကတိုက်ထဲက el salvador နိုင်ငံမှာပထမဆုံးတရားဝင်သုံးနိုင်တယ်လို့ခွင့်ပြုလိုက်ပါတယ်။ American အပါအဝင်နိုင်ငံတကာဗဟိုဘဏ်တွေကတရားဝင်အသိအမှတ်ပြုလက်ခံခြင်းမရှိသေးတဲ့ digital bitcoin ငွေချေက online မှာတော့တော်တော်လေးအလုပ်ဖြစ်တယ်ပြောရပါမယ်။အစိုးရတွေကတရားဝင်အသိအမှတ်မပြုပေမဲ့ American အပါအဝင်နိုင်ငံတော်တော်များများကစီးပွားရေးလုပ်ငန်းတချို့ကသူတို့ရဲ့ဝန်ဆောင်မှုတွေကို Bitcoin နဲ့ပေးချေဖို့ခွင့်ပြုထားကြပါတယ်။တရားဝင်ငွေကြေးလိုငွေကိုလက်ဆုပ်လက်ကင်မပြနိုင်ပေမဲ့ online account တွေကနေအပြောင်းအရွှေ့အပေးအယူလုပ်နိုင်တဲ့ digital ငွေကြေးတွေက Bitcoin အပြင်တခြားအများကြီးရှိပါတယ်။ဒါပေမဲ့ Bitcoin ကတော့ပထမဆုံး online မှာပေါ်လာတဲ့ digital ငွေကြေးဖြစ်တယ်လို့ American dollar နဲ့လဲလှယ်နှုန်းမှလည်းတန်ဖိုးအများဆုံးဖြစ်ပါတယ်။ American dollar ကိုတရားဝင်ငွေကြေးအဖြစ်သုံးစွဲနေတဲ့ El Salvador နိုင်ငံကနိုင်ငံထဲမှာငွေပေးငွေချေအတွက် Bitcoin ကို2021ခုနှစ်စက်တင်ဘာ9ရက်နေ့ကစလို့တရားဝင်အသုံးပြုခွင့်ပြုခဲ့ပါတယ်။ American Dollar ကိုနိုင်ငံသုံးငွေချေအဖြစ်သတ်မှတ်သုံးနေတာကတော့အနှစ်20လောက်ရှိနေပါပြီ။အခုလဲနိုင်ငံသူနိုင်ငံသားတွေအနေနဲ့ဗန်နာရေးဆိုင်ရာပို့ပြီးတော့လွတ်လပ်မှုရှိအောင်လို့ဆိုပြီးတော့တမရနာဂျစ်ဘူကယ်လေက Bitcoin အသုံးပြုကြဖို့တရားဝင်ခွင့်ပြုလိုက်တာပါ။ဒီလိုခွင့်ပြုတဲ့အတွက်နိုင်ငံသားယင်းနှိမ့်မြုပ်နှံမှုတွေမျက်စိကျလာနိုင်ပြီးအမေရိကန်မှာအလုပ်လုပ်နေကြတဲ့သူတို့လူမျိုးတွေ El Salvador နိုင်ငံကမိသားစုတွေစီကိုငွေပြန်ပို့တဲ့အခါမှာအများကြီးတက်တာသွားလိမ့်မယ်လို့တမနာကဆိုခဲ့ပါတယ်။ blockchain.com ကသူတည်တည်ချုပ်လည်းဖြစ် London School of Economics စီးပွားရေးတက္ကသိုလ်မှာသူတည်တည်လုပ်နေသူလည်းဖြစ်တဲ့ Garrick Hillman က El Salvador နိုင်ငံကဘာကြောင့် Bitcoin ကိုတရားဝင်ငွေချေးအဖြစ်သတ်မှတ်တယ်လဲဆိုတာခုလိုရှင်းပြပါတယ်
။ There's very practical aspects to this move. One is there's very high costs with
ဒီလိုလောက်ရတဲ့လက်တွေ့အကြောင်းတွေအများကြီးရှိပါတယ်။နိုင်ငံတကာငွေလွှဲငွေပို့စည်းရေးတိတ်ကြီးတာကတစ်ချက်ဖြစ်ပါတယ်။ El Salvador စီးပွားရေးအတွက်တည်တည်တာတာထိခိုက်ရလောက်အောင်များတာပါ။နိုင်ငံခြားမှာအလုပ်လုပ်နေကြသူတွေဒီကိုငွေပြန်ပို့ကြတဲ့အခါငွေလွှဲပို့စည်းရေး20ရာခိုင်နှုန်းနဲ့အထက်ခန့်မှန်းခြေပေးကြပါတယ်။ဝန်ဆောင်ကားကလည်းပို့တဲ့ပမာဏရဲ့10ရာခိုင်နှုန်းလောက်ထပ်ပေးကြတာပါ။နိုင်ငံခြားကနေမိသားစုတွေစီငွေပြန်ပို့ကြသူတွေရဲ့ပတ်စံဒေါ်လာတန်း400လောက်ကတစ်နှစ်တစ်နှစ်ဘဏ်တွေကစားနေတယ်လို့သမ္မတကခန့်မှန်းပါတယ်။ဒါကြောင့် digital ငွေကြေးဖြစ်တဲ့ Bitcoin လိုငွေကြေးမျိုးကိုသုံးရင်နိုင်ငံခြားကငွေပြန်ပို့သူတွေဈေးနည်းနည်းနဲ့ပြန်ပို့နိုင်ကြမယ်လို့တွက်တာဖြစ်ပါတယ
်။ El Salvador လူဦးရေ80ရာခိုင်နှုန်းလောက်မှာကိုယ်ပိုင်ဘဏ်စင်းမရှိဘူးလို့သူကခန့်မှန်းပါတယ်။အခုလိုမျိုး digital ငွေကြေးကိုပြောင်းသုံးတဲ့အတွက်ငွေကြေးဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့ပြည်သူတွေပညာရသွားနိုင်မယ်လို့လည်းသူကမြင်ပါတယ
် Getting people more literate on finance is a global challenge particularly in a country like El Salvador where
ဘာသာရေးနဲ့ပတ်သက်တဲ့ကိစ္စမျိုးလူတွေနားလည်အောင်လုပ်ဖို့ကတော့တစ်ကမ္ဘာလုံးမှာစင်ခေါ်မှုတွေရှိပါတယ်အထူးသဖြင့်ကိုယ်ပိုင် bank account မရှိကြသူများလည်း El Salvador မှာပိုတော်စင်ခေါ်မှုတွေရှိပါတယ်တစ်ဖက်မှာလည်း digital ငွေကြေးပြောင်းလိုက်တဲ့အကြောင်းရှင်းပြတာကနေဘာနိုင်နဲ့ပတ်သက်လို့အကျိုးရှိတဲ့အချက်အချို့လူတွေရသွားနိုင်မယ်လို့ကျွန်တော်ထင်ပါတယ
်။အစိုးရက Bitcoin ကိုတရားဝင်ငွေကြေးအဖြစ်လက်ခံသတ်မှတ်တဲ့အပေါ်မှာ El Salvador ပြည်သူတိုင်းကတော့လက်ခံကြတာမဟုတ်ပါဘူး။အများစုကလက်မခံကြဘူးလို့တရားဝင်ခွင့်မပြုခင်လုပ်ခဲ့တဲ့စစ်တမ်းတစ်ခုကပြောပါရယ်။ဒါပေမဲ့လည်းအခုတော့ American Dollar လိုပဲ Bitcoin ငွေကြေးကိုနိုင်ငံထဲမှာတရားဝင်သုံးနေကြပါပြီ။ပင်လယ်ကမ်းခြေမြို့တစ်ခုဖြစ်တဲ့ El Sonte ဆိုတဲ့မြို့လေးမှာတော့ဒါကိုကြိုဆိုကြပါရယ်။
Now El Salvador is the perfect country to start this because they don't have their own currency. They've already given that up to the US.
ကိုပိုင်ငွေကြေးရှိတဲ့ El Salvador နိုင်ငံအတွက် Bitcoin ကိုစသုံးတာအကောင်းဆုံးပါ။ဒီမှာက American Dollar ကိုသုံးနေကြတာဖြစ်ပါတယ်။နိုင်ငံတော်တော်များများက Bitcoin ကိုတရားဝင်အသုံးပြုခွင့်ပေးဖို့စိုးရိမ်ကြပါတယ်။တကယ်ခွင့်ပြုလိုက်ရင်နိုင်ငံသုံးငွေကိုမသုံးကြတော့ဘဲ Digital ငွေကြေးကိုပဲလူတွေသုံးလာကြရင်ဘယ်လိုလုပ်မလဲဆိုတာမျိုးစိုးရိမ်ကြတာပါ။ဒီနိုင်ငံမှာတော့အဲ့ဒီပြဿနာမရှိပါဘူး။ဒါကြောင့်လဲ Bitcoin ကိုလွတ်လွတ်လပ်လပ်လက်ခံနိုင်တဲ့အနေအထားမှာရှိပါတယ်။အခုဆိုဘန်ဒါရေးဆိုင်ရာကုမ္ပဏီတော်တော်များများက El Salvador ကိုစိတ်ဝင်စားနေကြပြီဆိုတော့ဘန်ဒါရေးကဏ္ဍအပိုင်းမှာအလုပ်ကိုင်အခွင့်အလမ်းတွေများကြီးရှိပါတယ်။အဲ့ဒီလုပ်ငန်းတွေကလစာကောင်းတဲ့အလုပ်တွေရှိလာတော့ဒီကလူတွေအတွက်လမ်းတွေပွင့်လာပါတယ်
။ Bitcoin Beach ဆိုတဲ့စံတက်အစီအစဉ်အတွက် Bitcoin ငွေကြေးထောက်ပံ့ထားတဲ့ American က Michael Peterson ဖြစ်ပါတယ်။သူ့ရဲ့အထောက်အပံ့နဲ့ရေးလွှာရှော့စီးသူတွေကြားရေးပန်းစားတဲ့El Sonte ဆိုတဲ့ကမ်းခြေမြို့လေးမှာ El Salvador လူငယ်၃ယောက်က Bitcoin Beach ဆိုတဲ့အစီအစဉ်ကို2019ခုနှစ်ထဲကစလုပ်နေကြတာပါဒီမြို့လေးကစီးပွားရေးလုပ်ငန်းတွေအားလုံးအတွက်ငွေပေးငွေချေကို Bitcoin နဲ့အသုံးပြုနေကြတာဖြစ်ပါတယ်အနည်းအနားမှာဘဏ်ကွဲတစ်ခုမှမရှိတဲ့ El Sonte မြို့လေးကလူတွေအတွက် online ကနေငွေလွှဲငွေချေနိုင်တဲ့ Bitcoin စနစ်ကသူတို့အတွက်အဆင်ပြေနေပုံရပါတယ်နိုင်ငံတကာကရေလွှာရှော့စီးအပန်းဖြေခီးထွက်ကြသူတွေက Bitcoin သုံးတဲ့သူတွေအတွက်တော့အင်မတန်အဆင်ပြေနေတာသိကြပါတယ်
And I paid almost everything here in Bitcoin.
So it's very easy for me. I just
ကျွန်တော်ကတော့ပေးစရာအားလုံးဒီဘက်ကို Bitcoin နဲ့ပဲပေးချင်ပါတယ်။ကျွန်တော်တို့တိတ်လွယ်တယ်လေ။ကျွန်တော်ကနေဒါမှာသုံးတဲ့ Bitcoin စီးရင်တွေကနေဒီမှာသုံးတဲ့ဒေသခံ Bitcoin စီးရင်တွေလွှဲပေးလိုက်တာပဲ။မိနစ်20လောက်အတွင်းမှာငွေလွှဲငွေချေလုပ်တာတွေအားလုံးရှင်းသွားပါတယ်။ကျွန်တော်တို့ဘယ်မှမဆို Bitcoin သုံးနေတာကတိတ်ကိုအဆင်ပြေလွယ်ကူပါတယ်။
တောင်ဆောင်တိတ်ပင်လက်ကမ်းခြေမျိုးလေးမှာအလုံးလုံးနေကြတဲ့သူတွေအနေနဲ့လာစာကို Bitcoin နဲ့ရကြသလိုမီတာဖို့ရေဖို့စတဲ့ဝန်ဆောင်ကားတွေကိုလည်း Bitcoin နဲ့ပေးနိုင်ကြပါတယ်။ Prahit လုပ်ငန်းတွေကလည်းအလှငွေကိုတော့မှ Bitcoin နဲ့ပဲထည့်ဝင်ကူညီနေကြပါတယ်။အဲဒီလို online ကနေ digital ငွေကြေးသုံးနိုင်ဖို့ mobile phone နဲ့မှအထူး app တစ်ခုထည့်ထားဖို့တော့လိုပါတယ်
။ Nosotros ocupamos la aplicación de Bitcoin.
Bitcoin Beach ဆိုတဲ့ application ကိုကျမတို့သုံးပါတယ်။ကျမတို့အဲ့ဒါသုံးနေတာ10လလောက်ရှိပါပြီ။အများကြီးအကျိုးရှိပါတယ်။အဲ့ဒီကနေပြီးတော့ဝင်ငွေတွေရပါတယ်။ရရဲ့ဝင်ငွေတွေကဆိုင်တွယ်လို့ရတယ်ဆိုအများကြီးဝင်နိုင်ပါတယ်
။ကုန်စုံဆိုင်တစ်ခုရဲ့ပိုင်ရှင်ပြောပြနေတာပါ။ဒီမျိုးကစောက်လို့ရေးလုံသားတော့မှလာစာကို Bitcoin နဲ့ရတာအဆင်ပြေနေပါတယ်တဲ့
။ဟုတ်အတော်နော်ပန်း Bitcoin para nosotros ¿no?
ကျွန်တော်တို့လာစာအားလုံး Bitcoin နဲ့ပဲရပါတယ်။ကျွန်တော်တို့အတွက်ပိုကောင်းပါတယ်။ဒေါ်လာ30ဘုံငွေကြေးဖြစ်ပြောင်းနိုင်တော့အဲ့ဒါကိုတတ်တတ်စုထားဖြစ်ပါတယ်။
American, British, EU စတဲ့နိုင်ငံတကာဗဟိုဘဏ်တွေကတရားဝင်လက်ခံအတိအမှတ်မပြုတ်သေးတဲ့ digital ငွေကြေးတွေနဲ့ပတ်သက်လို့ပွင့်လင်းမြင့်တမ်းမှုမရှိသေးတဲ့အပေါ်မှာထောက်ပြမှုတွေလည်းရှိပါတယ်။အထူးသဖြင့် online မှာသာအပြောင်းအရွှေ့အလဲအလှယ်လုပ်နိုင်တဲ့ငွေကြေးမျိုးဖြစ်တာမို့ဒုစရိုက်လုပ်ငန်းတွေအတွက်မျက်စိကျစရာအသုံးချစရာဖြစ်မယ်လို့အဓိကထောက်ပြကြပါတယ်။ဗဟိုဘဏ်တွေရဲ့ထိန်းချုပ်မှုတွေမရှိတဲ့အတွက်တံပိုးအတက်အကျမြန်ပြီးတော့ဆုံးရှုံးမှုတွေဖြစ်နိုင်တာကိုလည်းစိုးရိမ်စရာဖြစ်မြင်ကြပါတယ်။Bitcoin digital ငွေကြေးကို El Salvador နိုင်ငံမှာတရားဝင်အသုံးပြုခွင့်ပြုလိုက်တဲ့အတွက်ငွေမဲငွေဖြူခွာချသူတွေအပါအဝင်ဒုစရိုက်သမားတွေရဲ့အမျက်ထောက်မှုကို El Salvador အစိုးရထိထိရောက်ရောက်ဘလို့တုံ့ပြန်မလဲဆိုတာကိုတော့မေးခွန်းထုတ်နေကြပါတယ်ရှင်ကျွန်မဆွေမြတ်မမ
Bitcoin ကိုတရားဝင်လက်ခံတဲ့ပထမဆုံးနိုင်ငံ El Salvador အကြောင်းကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာကိုတင်ဆက်ပေးကြပါမယ်။ကဘာတလွားကအမှုပညာရှင်တွေရဲ့သတင်းတစ်ပတ်အတွင်းထင်ရှားကျော်ကြားတဲ့အမှုပညာသတင်းတွေကိုမယေးတန်နာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေကမ္ဘာရည်ချင်းမှုရည်စည်းမှာခေတ်စားနေတာတွေချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပ
ါ
တောင်ကိုရီးယားမှာကျင်းပတဲ့ Mnet Asian Guitar စုကြီးမျိုးမွဲကို K-pop star တွေစုံစုံလင်လင်လာရောက်ခဲ့ကြတာပါအမျိုးသား Guitar အဖွဲ့ NTC ကစလို့အမျိုးသမီးအဖွဲ့ဖြစ်တဲ့ Aspar တို့ Easy တို့အစုံပဲဒီ2021မမကော်ဇော်နီခင်အခမ်းအနားကိုရောက်လာခဲ့ကြပြီးတော့ဓာတ်ပုံစရာတွေအတွက်ဓာတ်ပုံတွေရိုက်ခံမီဒီယာတွေနဲ့စကားပြောလုပ်ခဲ့ပါတယ်NCT 회대가초영아로
한해의마무리는마마로해야되잖아요그래서정말
마마네해드니고어송떼야라아얀고까오마리저너로디마마뽀에고세일레뼈신라네라게라바크리스마스뽀에로고신뇌들로바리로뼈도라바디마떼뜻사네메야라레에스파어회가까오마리리네온라인마아얀루지냐레아까뺀뽀에가아까다마리뜻신리네표리떼자라바next level ဆိုတဲ့တခြင်းနဲ့လူသိများလာတဲ့ Aspa အဖွဲ့ကကော်ဇွန်နီခင်အခမ်းအနားမှာအထူးအပိတ်ခံရတွေ့ရပါတယ
်။ Be my eye, my way Aspa.
Be my eye. ကျမတို့ရဲ့ပရိသတ်အားလေးတွေဖြစ်ပါ။ကျမတို့ကိုလာပြီးတော့အပိတ်ကြပါ။အခုကျမတို့ဒီမမဆုပေးပွဲမှာဖြော်ပြပါမယ်။ကျမတို့ရဲ့ဖြော်ပြမှုမှာအရာမီးပညာကိုလည်းအထူးပြုဆုံးထားပါတယ်။ကျမတို့ဖြော်ပြမှုကိုနှစ်ချိုက်မယ်လို့ပြောလင့်ပါတယ်ဆိုတော့ Aspa အဖွဲ့ကကရီနာကပွဲမစခင်ပြောသွားပါတယ်။나처럼클릭게포어프트게에지어프트가
루스가요아주조금하게되었는데요그
스마스마마고간빈냐아껏리니네네빠매너스마가고간빈냐짱마도와뗏타로디어껏빠고조사진타라바로되어다바리 ကိုရီးယားမှာလူကြိုက်များနေတဲ့ Street Women Fighter ဆိုတဲ့အကအပြန်ဝဲတွေကအကသမားတွေကလည်းဒီပွဲမှာတစ်ခုတစ်ပုံနဲ့ပြောပြခဲ့ပါတယ
်။ Tenso, Grigo Super의 멋진 리더들입니다.
ဒီပွဲမှာပြောပြဖို့အတွက်အကြာကြီးချိန်ယူပြီးလေ့ကျင့်ခဲ့တာပါတဲ့။ကျမတို့နဲ့အတူထူးဧည့်သည်လာပြီးပြောပြမယ်သူလည်းပါဝင်ပါတယ်။ဒီပွဲမှာပြောပြခွင့်ရလို့အထူးဝမ်းသာပါတယ်လို့ပြောသွားပါတယ်။ဟုတ်ပါတယ်။သူပြောသလိုပါပဲ။ဒီမာမာစုပေဝေရဲ့ဒီနေ့ထူးခြားမှုကတော့အထူးနာမည်ကြီး K-pop အစိုးရ EOI က Street Woman Fighter ကအကသမားတွေနဲ့အတူရရောက်ပြီးဖြောပြေးသွားခဲ့တာဖြစ်ပါတယ်။အခုလောလောဆယ်ကမ္ဘာမှာနာမည်အကြီးဆုံးဖြစ်နေတဲ့ K-pop အဖွဲ့က BTS ကတော့တလောကပဲ American တရားစု Los Angeles မှာဂီတဖြောပြေးပွဲကျင်းပခဲ့တာလို့အခုကမ္ဘာမှာပြန့်နေတဲ့ Omicron Visa ကဗိုင်းရပ်စ်ကိုထိန်းချုပ်ဖို့ကိုရီးယားအစိုးရထုတ်ပြန်ထားတဲ့စီမံရာတဲ့ရဲ့တည်တံ့ခွဲနေရလို့ဒီပွဲမတည့်ရောက်နိုင်ပါဘူး BTS ကပြည်သက်တွေတဲ့ဗီဒီယိုသတင်းစကားပါခဲ့တာပါ M.Net ဂီတစုပေပွဲအခမ်းအနားကတောင်ကိုရီးယားမှာ1996ခုနှစ်ကလေးကတက်ဆင်ကျင်းပခဲ့တာဖြစ်ပြီးတော့မနေ့ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ကလေးကြောင့်အွန်လိုင်းကပဲကျင်းပခဲ့ရပြီးတော့ဒီနှစ်မှာလူကိုယ်တိုင်လာလို့ရတဲ့အခမ်းအနားပြန်ပြီးတော့ကျင်းပနိုင်တာဖြစ်ပါတယ်ရှင်ကတ္တော95နှစ်ရှိပြီဖြစ်တဲ့ဗြိတိသျှပြည်မှာရှိအလစ်ဇဘက်ဟာဗြိတိန်နိုင်ငံမှာကိုဗစ်ကူးစက်မှုတွေပြန်ပြောင်းမြင့်တက်လာနေတဲ့အချိန်ဒီကြောင့်သစ်စင်ကျင်းပနေကြခရစ်စမတ်အကျိုးမိသားစုများစွာစားပွဲကိုဖျက်လိုက်တယ်လို့ဘာကင်ဟမ်နန်တော်တရင်းရက်ကွက်ကပြောပါရင်ဒီကလေးလို့အဲ့ဒီများစွာစားပွဲကိုဒီနှစ်ကျင်းပမယ်ဆိုရင်အဲ့ဒီများစွာစားပွဲတက်ရမယ်သူတွေအကုန်လုံးအတွက်အနေနဲ့မကင်းနိုင်တာမလို့ကြိုတင်သတိထားကာကွယ်တဲ့အနေနဲ့ဒီများစွာစားပွဲကိုဖျက်လိုက်ရပါတယ်ဒီလိုဆုံးဖြတ်ရတာကိုစိတ်မကောင်းပေမဲ့လည်းဒါဟာလုံးတဲ့အရာပဲလို့ယူဆဆုံးဖြတ်တာပါလို့အဲ့ကပြောပါရည်ဒီ Christmas အကြိုကာလမှာအင်္ဂလန်ကကျန်းမာရေးတာဝန်နဲ့အရာရှိချုပ်တတိပေးထားတာကလည်းလူတွေအနေနဲ့မဖြစ်မနေမလို့အဖက်နဲ့ရောရောရှုပ်ရှင်မလို့ကြောက်ဖို့ဖြစ်ပါလိမ့်လောလောဆယ်ချီနေမှာကဗြိတိန်နိုင်ငံမှာ Omicron Visa ကွဲ Virus Mutation ဆရောက်ကလေးကဆိုရင်နေ့တိုင်း COVID ကူးစက်မှုတွေတိုးလာနေတာဖြစ်ပါလိမ့်ပြည်မကြီးကတော့ဒီကိုဗစ်ကပ်ဘေးကာလတစ်လျှောက်လုံးမှာလန်ဒန်မြို့တော်အနောက်ဘက်ကဝင်းဆယ်ရဲတိုက်မှာရှိနေကြတာပါ။ကျင်းရတော်မင်းသားကြီးဖိလစ်ကတော့အိမ်အောင်တက်80ကျော်ကြာမိနစ်ကဧပြီလကပဲကွယ်လွန်သွားခဲ့တာဖြစ်ပါလိမ့်ရှင်။ဒီတက်တဲ့ရောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေးတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်းတလှည့်ပြောပြပေးပါရှင
်။နိုင်ငံတော်တမင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်ဆွဆွဲထားတဲ့အမှုတွေကပုဂ္ဂိုလ်တွင်းကိုဥပဒေပုံမှန်နဲ့ဆက်သွယ်ရေးဥပဒေပုံမှန်အမှုနှစ်ခုကိုဒီကနေ့အမိမချပဲဒီဇင်ဘာလ29ရက်နေ့ကိုရှေ့ဆန်းလိုက်ပါတယ်။နေပြည်တော်ထူတရားရုံးကဒီအမှုနှစ်ခုအတွက်ဒီကနေ့ဒီဇင်ဘာလ20ရက်နေ့မှာအမိချဖို့အရင်ကသတ်မှတ်ထားပေမဲ့ရှေ့ဆန်းလိုက်တာဖြစ်ပါတယ်။တရားသူကြီးဘက်ကဘာအကြောင်းပြကြမှာမပေးဘဲလာမယ့်သတင်းပတ်ကိုရှေ့ဆန်းလိုက်တာဖြစ်ပါတယ်ခင်ဗျာ။မြန်မာတပ်မတော်သားတွေဂျပန်ကာကွယ်ရေးစစ်ကြောင်းမှာလာရောက်ပညာသင်ကြားတာကိုဂျပန်အစိုးရကချက်ချင်းရပ်လိုက်တယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတူရဲ့အပြောအရမြန်မာတပ်မတော်သား၈ယောက်ဟာဂျပန်အမျိုးသားကာကွယ်ရေးစစ်ကြောင်းမှာဒီဇင်ဘာလ10ရက်နေ့အထိရှိနေတယ်လို့ HRW ကဆိုပါတယ်။မြန်မာစစ်သားတွေလာရောက်စစ်ပညာသင်ရမှာတိုက်ခိုက်ရေးနဲ့စစ်လက်နက်ပစ္စည်းပညာတွေလည်းပါဝင်တယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ကမ္ဘာမှာ Omicron မျိုးကွဲ virus ကူးစက်တာတက်လာတဲ့အတွက်ခီးသွားလာခွင့်ပိတ်ပင်လိုက်ပြီးဥရောပနိုင်ငံတချို့မှာရှိတဲ့ဆေးရုံတွေကလူနာတွေကိုလက်ခံမှုပြင်ဆင်နေကြပါတယ်။ UK, Norway နဲ့ဒိန်းမတ်နိုင်ငံကခီးစည်တွေဝင်ခွင့်ကိုအင်ဒိုနီးရှားကပိတ်ပင်လိုက်ပါတယ်။ပြီးခဲ့တဲ့အပတ်ကပထမဆုံး Omicron လူနာတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်ကြိုတင်ကာကွယ်တဲ့အနေနဲ့တားမြစ်ခီးသွားနိုင်ငံစီးရင်တဲ့အဲ့ဒီနိုင်ငံတွေကိုထည့်သွင်းလိုက်တာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်က Brexit ဝန်ကြီးချုပ်တည်းနှုတ်ထွက်သွားတဲ့အတွက်သူ့နေရာမှာနိုင်ငံသားရေးဝန်ကြီး Liz Truss ကိုဝန်ကြီးချုပ် Boris Johnson ကတင်းငွေနေကခန့်အတောင်းပေးလိုက်ပါတယ်ခင်ဗျာ
။တင်းနာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ El Santos တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီကနေ့ညအတွက်အစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လင်းပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ချမ်းသာဘေးပရာဝေးကွာလို့လိုရာဆန္ဒပြည့်ကြပါစေရှင်။
This program has come to you from the